Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ်မေလ26ရက်နေ့တောက်ကြနေမနေ့ပတ်အတန်လွင့်စီစဉ်နေကို Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနေ့ပတ်အတန်လွင့်စီစဉ်နေကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာမနေ့ခင်ပါရှင်ကျွန်မခင်မျိုးတက်ပါဒီမနေ့ခင်သတင်းတွေကိုကိုဇုံမိုးကျော်နဲ့သူပြောပြပေးမှာပါနိုင်ငံတော်မဟာတန်ခါနာယကအဖွဲ့ဥက္ကဋ္ဌဆရာတော်ဗမောဆရာတော်ဖျားကြီးချက်တပရင်းနေညမှာပြန်လည်တော်မူသွားပါပြီမုန်ခါမုန်တိုင်းတင့်သူတွေအတွက်ဥရောပကတမကနေပြီးတော့ယူရိုငွေ2တန်းခွဲအကူအညီတွေပေးမယ်လို့ပြောပါတယ်ယူကရိန်းနဲ့ရုရှားမြေပေါ်တိုက်ခိုက်တဲ့အခါအမေရိကန်ပေးတဲ့စစ်ပစ္စည်းတွေကိုမသုံးမှုအမေရိကန်ကသတိပေးလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါကိုဇုံမိုးကျော်ရဲ့
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေအပြီးမှာတော့သတင်းပေးပို့ချက်သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်မှာဖြစ်ပါတယ်သတင်းပေးပို့ချက်တွေကိုတင်ဆက်တဲ့အခါမှာ
ပင်းကြီးကောကျွန်တော်တို့ဂျက်ဖိုက်တာတည်းနဲ့လေကြောင်းတိုက်ခိုက်မှုပြုလုပ်သွားတယ်ဗျဆက်တက်လာရဲ့ကောင်ဒုတိယကျင်ဆက်ပြေးလာကျွန်တော်တို့လေးကောက်ပတ်ပြစ်သွားတယ်ဗျပထမတဲ့ကျင်က2ကောက်ဒုတိယကျင်က4ကောက်အဆုံးပေါင်း6ကောက်ပတ်ပြစ်သွားတယ
်စကိုင်းတိုင်းစင်ကမျိုးနယ်ထဲမှာအရတားတွေနေထိုင်တဲ့ကျေးရွာတွေကိုအာနာသိန်းစစ်ကောင်စီတပ်တွေကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့လက်နက်ကြီးတွေနဲ့လည်းပစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောဆိုကြပါတယ်။စကိုင်းတိုင်းကမ်ပလူမျိုးနယ်တွေကရွာတချို့မှာတော့စစ်ကောင်စီတပ်တွေကပြူစောထီအတွက်လူကောက်ခံတာတွေရှိနေပါတယ်။ထိုင်းနိုင်ငံကိုတရားမဝင်ဝင်ရောက်တဲ့မြန်မာနိုင်ငံသားတွေအကြောင်းသတင်းပေးပို့ချက်နဲ့အတူအိန္ဒိယကအမျိုးသမီးအခွင့်အရေးအကြောင်းတွေကိုလည်းတင်ဆက်ပေးမှာပါ။အဲ့ဒီနောက်မှာဥအောင်ခင်ရဲ့မြမာရေးသုံးသက်ချက်ကျမ်းမာရေးနဲ့တိုင်းရင်သတင်းလောအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကျွန်တော်တို့တင်ပြပေးပါမယ်
။မြန်မာနိုင်ငံနဲ့ရိုဟင်ဂျာဒုက္ခသည်တွေခိုလုံခွင့်ပေးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာမုန်ခါမုန်တိုင်းတန်ခံခဲ့ရတဲ့ဒေသတွေအတွက် EU ဥရောပသမဂ္ဂကအရေးပေါ်အကူအညီဖြစ်တဲ့ယူရိုငွေ2တန်းခွဲပေးရမယ်လို့ဥရောပကော်မရှင်ကကြေညာပေးနေမှာကြေညာပါတယ်။အထူးသဖြင့်မြန်မာနိုင်ငံရခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်ကရွန်ဂျာဒုက္ခသည်စခန်းတွေရှိရာ Cox Bazar ဒေသတွေမှာအင်အားသိမ်းနေပါတဲ့သူတွေရှိနေပြီးသူတို့အတွက်အရေးတကြီးအကူအညီတွေလိုအပ်နေဆုံးဖြစ်နေတဲ့အတွက်ကြောင့်ပေးတာဖြစ်ကြောင်းကြေညာချက်မှာဖော်ပြပါတယ်။မုန်တိုင်းမုန်ခါဟာတိုက်ပွဲတွေဖြစ်ပွားနေတဲ့မြန်မာနိုင်ငံမြောက်ပိုင်းကဥယျာဉ်ပြောင်းရွှေ့နေရသူတွေရဲ့ယာယီခွန်အားနေရာတွေကိုပါအကြီးအကျယ်ပျက်စီးစေတာဖြစ်ပြီးတော့ဒေသတွင်းမှာလည်းမိုးတီးထန်စွာရွာသွန်းမယ်လို့ခန့်မှန်းထားတဲ့အတွက်ရေကြီးရေရှမ်းမှုနဲ့မြေပြိုမှုအန်ဒီရီတိုးလာနိုင်တယ်လို့လည်းသတိပေးပါတယ်။ရခိုင်ပြည်နယ်မှာ2018ကစစ်တပ်နယ်မြေရှင်းလင်းမှုအတွင်းအိန္ဒိယဘင်္ဂလားဒေ့ရှ်ဘက်ကိုရွန်ဂျာသိမ်းနဲ့ချီပြီးထွက်ပြေးခိုလုံခဲ့တာဖြစ်ပြီးတော့အခုချိန်မှာတော့ဒီ Caucasus ပြည်သားမှာရွန်ဂျာက1.2%လောက်ရှိနေတာဖြစ်ပါတယ
်။ငွေကြေးအမြတ်ဆုံးများတဲ့မௌတမကန်လွန်ဒေတာကယရနာတဘာဝတန်းငွေစီမံကိန်းမှာအကြီးဆုံးရှယ်ယာပိုင်ဆိုင်ထားတဲ့ကုမ္ပဏီဟာကနေဒါနိုင်ငံကဖြစ်နေကြောင်းကနေဒါဝါရင်သတင်းစာ Toronto Star ကဖော်ထုတ်ရေးသားလိုက်ပါတယ်။ဒါဟာမြန်မာဆရာနာသိန်းအစိုးရအပေါ်ကနေဒါအစိုးရရဲ့ပိတ်ဆို့အရေးယူမှုမူဝါဒတွေကိုပြန်လည်သုံးသပ်ဖို့ညွှန်ပြနေတယ်လို့ဖြစ်တယ်လို့လည်းသတင်းစာကြီးကဆွေးပါတယ်။ Eat Martin Holding Company က American Chevron Company ရဲ့အစုရှယ်ယာတွေကိုဝယ်ယူခဲ့တာဖြစ်ပါတယ်။ရှယ်ယာအများစုကိုဘသူပိုင်ဆိုင်နေတယ်လဲဆိုတာကို Toronto သတင်းစာနဲ့အတူတရားမဝင်ဗန္ဒာရေးဆိုင်ရာအချက်အလက်တွေစုံစမ်းဖော်ထုတ်နေတဲ့ Finance Uncover အဖွဲ့အပြင်မြန်မာရေးဆောင်ရွက်နေတဲ့ Justice for မြန်မာအဖွဲ့တို့ပူးပေါင်းပြီး Follow the Money သုတေသနစီမံချက်ကနေလိုက်လံစုံစမ်းရမှာ Chevron ကုမ္ပဏီကသူတို့လက်လွှဲရောင်းချခဲ့တဲ့ကုမ္ပဏီရဲ့အမည်ကိုထုတ်ဖော်ပြောဆိုခဲ့တာဖြစ်ပါတယ်။လူသီနဲလာတဲ့ Eight Martin Holding Company ကို2022ခုနှစ်မှာမှတ်ပုံတင်ထားတာဖြစ်ပြီးကနေဒါနိုင်ငံကအမွန်တန်မျိုးကလူနေရပ်ကွက်ထဲမှာရုံးစိတ်ထားတာဖြစ်ပါတယ်။ပုတ်ကလိကကုမ္ပဏီငယ်တစ်ခုဖြစ်တဲ့ MTI ကုမ္ပဏီကယာနုံပြိတ်ပိုင်ဆိုင်ထားတဲ့ကုမ္ပဏီခွဲတစ်ခုဖြစ်ပါတယ်။ကနေဒါအာဏာပိုင်တွေကတော့ဒီကိစ္စကိုအနီးကလေ့လာနေပြီးအလားတူမဖြစ်စေဖို့ပိတ်ဆို့ရေးယူမှုတွေကိုတင်းတင်းကြပ်ကြပ်လှုပ်ဆောင်နေတယ်လို့ Toronto Star သတင်းစာကိုပြောဆိုပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအကြမ်းဖက်မှုနဲ့လူခွင်ချုပ်ဖောက်မှုတွေကျူးလွန်နေတဲ့အတွက်American Chevron Company ကလုပ်ငန်းတွေရပ်ဆိုင်းမှာပြစ်ကြောင်း2022ခုနှစ် January လမှာကျင်းပခဲ့ပြီးသူ့ရဲ့အစုရှယ်ယာ 47.1% ကိုရောင်းချခဲ့တာဖြစ်ပါတယ
်။နိုင်ငံတော်တန်ခါမဟာနာယကအဖွဲ့ဥက္ကဋ္ဌဆရာတော်တန်ခါရာဇာသာသနာပိုင်နဝမမြောက်ဗမောဆရာတော်ဖျားကြီးဥက္ကုမာရဘိဝန္တဟာမေလ25ဒ ကျက်တဲ့ပြည်နေညာကကျန်လွန်တော်မူသွားပြီဖြစ်ပါတယ်ကျန်လွန်တော်မူချိန်မှာတက်တော်က94နှစ်အရွယ်ရှိပြီလို့သိရပါတယ်ဆရာတော်ဖျားကြီးကိုမန္တလေးတိုင်းဒေသကြီးမြင်းချံခရင်တောင်သားမြို့နယ်ရပဲကြီးကမှခမီးတော်ဥဖို့တဲ့မဲတော်ဒေါ်ဤတိုက်တို့ကနေဖွားမိခဲ့တာဖြစ်ပါတယ်မွေးချင်းရှိရှိတဲ့ထက်ကစရုပ်ထမြောက်သားရနာဖြစ်ပြီးငယ်နာမည်ကမောင်ကျော်စိန်ပါ ဂျပန်ချင်းရွာတဲ့ရွာထက်တန်းကြောင့်မှအထမရန်အောင်မြင်ခဲ့ပြီးတဲ့နောက်ရှင်သာမဏေဘောင်ကိုဝင်ရောက်ခဲ့တာပါ။ယဟန်ဘုရားနဲ့ဓမ္မဆရာကိုးချမ်းကိုပါဠိဘာသာနဲ့တစ်နှစ်ထဲအောင်မြင်ခဲ့တယ်လို့လောကီစာပေဆိုင်ရာအတန်းစာပေကိုလည်းတက်ရောက်သင်ခဲ့ပြီးတော့မန္တလေးတက္ကသိုလ်ကနေဝိဇ္ဇာဘွဲ့ရခဲ့တာပါ။ဆရာတော်ဟာမန္တလေးမြို့မဟာအောင်မြင်မြို့နယ်ဗမောကျောင်းတိုင်မှာတရင်တုံရ ပြည်ပြည်ဆိုင်ရာထေရဝါဒဗုဒ္ဓသာသနာပြုတက္ကသိုလ်မှာလည်းဒုတိယပါမခချုပ်ဖြစ်နေတာဝန်ထမ်းဆောင်ခဲ့ပါတယ်။ဗမောဆရာဖျားကြီးကကောစာတက္ကသိုလ်1385နေုံလာဇန်း9ရက်ကျက်သပတေးနေ့ည7:17မိနစ်မှာမန္တလေးဗမောတိုက်မှာပြန်လည်တော်မူခဲ့တာဖြစ်ပါတယ
်။လာမယ့်2024ခုနှစ်ဇန်နဝါရီလမှကျင်းပဖို့ပြင်ဆင်နေတဲ့ဘင်္ဂလားဒေ့ရွေးကောက်ပွဲမှာဥပဒေမဲ့လောက်ရတင်တဲ့ဝင်ရောက်ဆွဲဖက်တာတွေကိုခိုင်းတွဲဖြစ်ရှင်းနိုင်ဖို့လှုပ်ဆောင်နေတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေကကြာတာပတိနေ့မှာပြောဆိုလိုက်ပါတယ်။ရွေးကောက်ပွဲဖြစ်စဉ်ကိုနောက်ဆက်မဲ့သူတွေပေါ်ပြည်ဝင်ခွင့်ပိတ်ဆို့အရေးယူမယ်လို့အမေရိကန်အစိုးရကသတိပေးလိုက်ပြီးနောက်တရက်မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနဘက်ကအခုလိုတုံ့ပြန်ခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲလုပ်ငန်းစဉ်မှာအပေးယူလုပ်တဲ့ဥပဒေမဲ့လောက်ရတွေကိုတားဆီးခိုင်းတွဲဖြစ်ရှင်းဖို့လိုအပ်တဲ့အစီအမံတွေကိုလှုပ်ဆောင်မှာဖြစ်ပြီးရွေးကောက်ပွဲကော်မရှင်ကအသိမှတ်ပြုထားတဲ့နိုင်ငံတကာစောင့်ကြည့်လေးလာသူတွေအပါအဝင်ရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုတင်းတင်းကြပ်ကြပ်စောင့်ကြည့်ပဲလို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။2014ခုနှစ်နဲ့2018ခုနှစ်ရွေးကောက်ပွဲတွေတုန်းကလည်းနိုင်ငံရေးအတိုက်အခံတွေကိုပြင်းထန်ထားတာနဲ့မဲမသားမှားမှုတွေဖြစ်ခဲ့တယ်လို့စွပ်စွဲတာတွေရှိခဲ့လို့အခုဒီချိန်မှာလည်းစိုးရိမ်မှုတွေရှိနေတာဖြစ်ပါတယ်။ဝန်ကြီးချုပ်ရှေ့ဟာစီနာအစိုးရကတော့ဒီလိုမလုပ်ခဲ့ဘူးလို့ညွှန်ဆိုပါတယ်အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကန်ကဒီမိုကရေစီရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုထိခိုက်စေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုပြည်ဝင်ခွင့်ကန့်သတ်ဖို့မူဝါဒအသစ်ကိုအမေရိကန်ကချမှတ်နေတယ်လို့သတိပေးထားတာဖြစ်ပါတယ်
VOA American အသံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ9:00အထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလံမီတာ190 kHz 1505တို့ကနေလွှဲထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ယူကရိန်းတပ်တွေနဲ့အမေရိကန်ကပေးတဲ့စစ်လက်နက်ပစ္စည်းတွေကိုရုရှားပိုင်နယ်ထဲတိုက်ခိုက်ချိန်မှာမသုံးဖို့အတွက်အမေရိကန်အစိုးရကအရင်ကတည်းကပန်ကြားနေတာဖြစ်ကြောင်းအမေရိကန်ပူးတဲ့စီးဥစည်းချုပ်များအဖွဲ့အကြီးကဘိုးချုပ်ကြီးမတ်ခ်မီလီကကျယ်သပတေးနေ့ပန်ဒဂန်စစ်ဌာနချုပ်မှာကာကွယ်ဝန်ကြီးလွိုက်အော့စတင်နဲ့အတူပူးတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ
် The rules that we have established with the Ukrainians is to not use US supplied equipment
အမေရိကန်အစိုးရကချထားတဲ့စီးမျဉ်းစည်းကမ်းတွေထဲမှာယူကရိန်းတွေအနေနဲ့ရုရှားထဲမှာတိုက်ခိုက်တဲ့အခါမှာအမေရိကန်ကပေးထားတဲ့စစ်ပစ္စည်းတွေကိုမသုံးဖို့သတ်မှတ်ထားတာပါလို့ပြောသွားတာပါရုရှားပိုင်နယ်ထဲမှာအမေရိကန်တန်ချက်ကကားတွေနဲ့ယူကရိန်းလိုလာတဲ့လက်နက်ကိုင်အဖွဲ့တွေကတိုက်ခိုက်ခဲ့ကြောင်းဆွဆွဲမှုတွေထွက်ပေါ်ခဲ့တဲ့နောက်မှာခုလိုပြောတာပါရုရှားနယ်စပ်ဒေသဘဲဂိုရော့ဒ်မှာအမေရိကန်တန်ချက်ကကားတွေတုံတိုက်ခိုက်နေတဲ့ပုံတွေနဲ့ပတ်သက်ပြီးတော့တေချာစစ်ဆေးနေကြောင်းလည်းမတ်ခ်မလီကပြောပါတယ်ဒါပေမဲ့အမေရိကန်စစ်လက်နက်ပစ္စည်းတွေကိုရုရှားပိုင်နယ်ထဲတုံဆွဲတာနဲ့ပတ်သက်ပြီးယူကရိန်းအစိုးရကိုအမေရိကန်ကရှင်းရှင်းလင်းလင်းပြောကြားပြီးသားဖြစ်ကြောင်းလည်းပြောပါတယ်။ကာကွယ်ဝန်ကြီး Lloyd Austin ကတော့ယူကရိန်းတပ်သားတွေအတွက် F-16 ဂျက်တိုက်လင်းအမောင်းတင်ပေးမဲ့ဥရောပတပ်မကအဖွဲ့ကို Denmark နဲ့ Netherlands နိုင်ငံတွေကဥဆောင်ပေးဖို့ဆုံးဖြတ်ခဲ့တယ်လို့သတင်းတောက်တွေကပြောပါတယ
်။ရုရှားနဲ့ Belarus နိုင်ငံတွေဟာ Belarus မှာရုရှားရဲ့နည်းပြဟာမြောက်နျူကလ িয়ার လက်နက်တွေကိုသိမ်းဆီးထားရှိဖို့သဘောတူညီချက်တရက်ကိုကြာတာပရင်းနေမှာလက်မှတ်ရေးထိုးလိုက်ပါတယ်။တရုတ်ပြစ်နျူကလ িয়ার ထိပ်ဖူးတပ်ဒုံးကျည်တွေထားရှိမှာဖြစ်ပြီးအရေးအတွက်ဘယ်လောက်ကိုဘယ်တော့ပို့မယ်ဆိုတာကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ဒါပေမဲ့ဘယ်လာရုစ်ကလက်နက်တူလောင်ယုံတွေကိုတော့ဇူလိုင်လ1ရက်နေ့မှာအပြစ်တပ်မှာဖြစ်ကြောင်းရုရှားသမ္မတဗလာဒီမာပူတင်ကပြောဆိုပါတယ်။ရုရှားကယူကရိန်းကိုကျူးကျော်ခဲ့တာ16လရှိလာချိန်မှာပဲအခုလိုလှုပ်ဆောင်တာဖြစ်ပြီးဒါဟာမကြာခင်စတင်ဖို့ပြင်ဆင်နေတဲ့ယူကရိန်းရဲ့ຫນွေဦးတံပြန်ထိုးစစ်ကိုတုံ့ပြန်ဖို့ပြင်ဆင်တာလို့ ရုရှားနဲ့ဘယ်လာရုစ်နှစ်ဖက်စစ်တပ်တာဝန်ရှိသူတွေကပြောဆိုပါတယ်ရုရှားနဲ့ဘယ်လာရုစ်ရဲ့အနောက်ဖက်နယ်စပ်တွေကထိမ်းချောက်မှုတွေတဟုန်တို့တိုးမြင့်လာနေတဲ့အတွက်နျူကလ িয়ার လက်နက်သုံးစီးရင်နီးနဲ့တံပြန်နိုင်ဖို့ဒီလိုဆုံးဖြတ်ခဲ့ရတာဖြစ်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဆာဂျေးရှူဂျူကပြောဆိုထားပါတယ်ခင်ဗျာ
ရုရှားတိဇာတပ်ဖွဲ့ဝဂ်နာဂရုပရဲ့မာလီနိုင်ငံဆိုင်ရာအကြီးအကဲအိုင်ဗန်အလက်ဆန်ဒရိုဗစ်မတ်စလော့ကိုအမေရိကန်ဘဏ္ဍာရေးဌာနကခြေစပရင်းနေမှာတန်းခတ်အရေးယူလိုက်ပါတယ်။သူဟာမာလီနဲ့တခြားနိုင်ငံတွေကနေတဆင့်ယူကရိန်းစစ်ပွဲမှာတုံးဖို့အတွက်စစ်လက်နက်ပစ္စည်းတွေရအောင်ကြိုးပမ်းနေတဲ့အတွက်ဒါကိုတားဆီးရအနေနဲ့အခုလိုအရေးယူတာလို့အမေရိကန်ဘဏ္ဍာရေးဌာနကြေညာချက်မှာဖော်ပြပါတယ်။သူဟာဝက်ကနန်အဖွဲ့ရဲ့မာလီခြေစိုက်ကျေးဇူးတပ်ဖွဲ့ကိုဦးဆောင်တဲ့စီမံခန့်ခွဲသူတဦးဖြစ်ပြီးမာလီကသူ့အဖွဲ့ရဲ့လုပ်ငန်းတွေကိုမာလီအစိုးရအရာရှိတွေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်နေသူဖြစ်ကြောင်းလည်းပြောပါတယ်။ဝက်ကနန်အဖွဲ့ရဲ့မာလီတာဝန်ခံကိုဖော်ထုတ်ပြီးကမ္ဘာတစ်လောသူ့အဖွဲ့လှုပ်ဆောင်နှိမ်မှုကိုတားဆီးဖို့အတွက်အခုလိုရည်ရွယ်တာဖြစ်ကြောင်းလဲဗန်နိုင်းဝန်ကြီးဌာနအကြံဖက်ဝါဒနဲ့ငွေကြေးဆက်နွယ်မှုဆိုင်ရာထောက်လှမ်းရေးအဖွဲ့လက်ထောက်နိုင်ငံခြားရေးဝန်ကြီး Brian Nelson ကကြေညာချက်ထုတ်ပြန်ပြောဆိုတာဖြစ်ပါတယ်။ဝက်ကနန်အဖွဲ့ကနိုင်ငံခြားလက်နက်ရောင်းချသူတွေစီကနေစစ်လက်နက်ပစ္စည်းတွေကိုဝယ်ယူပြီးမာလီကနေတဆင့်တင်ပို့နေတဲ့လက်ခဏာတွေ့ရတယ်လို့တနင်္လာနေ့ကအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရမက်သရူးမေလာပြောကြားခဲ့တဲ့နောက်မှာအခုလိုဗန်ဒါရေးဌာနကလည်းအရေးယူမှုထွက်ပေါ်လာတာလည်းဖြစ်ပါတယ်။ရုရှားနိုင်ငံရဲ့ဌာနပြောခွင့်ရမာရီယာဇာခါရိုဗာကတော့အမေရိကန်ရဲ့ဆွတ်ဆွဲမှုတွေကလှည့်ကွက်ဖြစ်ကြောင်းနဲ့အမေရိကန်အစိုးရအနေနဲ့ကိုယ့်စစ်ပစ္စည်းတင်ပို့မှုကြောင့်ရတဲ့အကျိုးဆက်တွေကိုကိုယ်ပြန်ဆန်းစစ်ဖို့တိုက်တွန်းပါတယ်
။ပါကစ္စတန်နိုင်ငံမှာဝန်ကြီးချုပ်ဟောင်းအမရခန်ကိုထောက်ခံသူ16ဦးကိုစစ်ဘက်ကနေတရားစွဲဆိုဖို့အတွက်အကြံပေးမှုတိုက်ဖြည့်ရေးတရားရုံးတစ်ခုကခွင့်ပြုလိုက်ပါတယ်။အမရခန်ခိတအဖမ်းခံရစဉ်တုန်းကဖြစ်ပွားခဲ့တဲ့ဆန္ဒပြပွဲတွေမှာအကြံဖက်လို့ရတဲ့လှုပ်ဆောင်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့သူတို့ကိုစစ်ခုံရုံးမှာတရားစွဲဆိုနိုင်ဖို့တာတာပရိနေတုန်းကစစ်တပ်ကိုလွှဲပြောင်းပေးခဲ့ပါတယ်။သူတို့ကိုစစ်ခုံရုံးမှာစစ်ဘက်တာဝန်ရှိသူတွေကတီးတန့်စစ်ဆေးဖို့လာဟိုးမြို့အရှေ့ပိုင်းတရားရုံးကဆုံးဖြတ်ခဲ့တာပါ။အဲ့ဒီ16ဦးထဲမှာဝင်ကြီးချုပ်ဟောင်းခံရဲ့ပါတီဖြစ်ပြီးပါကစ္စတန်ရဲ့အကြီးဆုံးပါတီလည်းဖြစ်တဲ့ PTI ပါတီကပြည်နယ်လွှတ်တော်အမတ်ဟောင်းတဦးလည်းပါဝင်ပါတယ်။ဝန်ကြီးချုပ်ဟောင်းဖမ်းဆီးခံရမှုနောက်ကွယ်မှာစစ်တပ်ပါဝင်ပတ်သက်နေတယ်လို့ဆွဆွဲပြီးဆန္ဒပြပွဲအတွင်းတချို့ကအစိုးရနဲ့စစ်တပ်ပိုင်အဆောက်အဦတွေကိုဝင်ရောက်စီးနင်းတာတွေလုပ်ခဲ့တယ်လို့လာဟိုမြို့ကစစ်တပ်အရာရှိကြီးတဦးရဲ့နေအိမ်ကိုလည်းမီးတင်ရှို့ခဲ့ကြပါတယ်။ဖီယိုရဲ့တောက်ကြနေမနေ့ဘက်အတန်းလဲအစီအစဉ်ကိုဆက်လက်ထုတ်လည်နေတာပါသတင်းတွေကိုတော့ဒေါခင်မျိုးသက်နဲ့အတူတင်ပြပေးခဲ့တာပါအခုတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမတင်ပြမီသတင်းပေးပို့ချက်တွေကိုဦးစွာတင်ပြပေးပါမယ်မန္တလေးတိုင်းစင်ကူမြို့နယ်အောက်ပိုင်းမှာတဲအင်းကျွော်ကိုနေလ25ရက်နေ့20ညနေ6နာရီဝန်းကျင်အချိန်လောက်မှာစစ်ကောင်စီတပ်ကလေကြောင်းကနေပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့တွေကပြောဆိုပါတယ်အဲ့ဒီနေ့လေပိုင်းတုန်းကလည်းကျွန်းကြီးကျေးရွာနဲ့တင်းအင်းကျေးရွာတို့ကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာကြောင့်နေအိမ်တွေမီးလောင်ပျက်စီးခဲ့ရတယ်လို့လဲဆိုပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုသားညုံကပြောပြမှာပါ
။မန္တလေးတိုင်းစင်ကူမြို့နယ်နဲ့မတရားမြို့နယ်အတွင်းကကျေးရွာတွေကိုစစ်ကောင်စီတပ်တွေကမေလ27ရက်နေ့ကစပြီးတော့နယ်မြေရှင်းလင်းရေးလုပ်လာတာလို့ဒေသခံတွေကပြောပါတယ်။မေလ25ရက်နေ့ညနေ6နာရီဝန်းကျင်အချိန်မှာတော့စစ်ကောင်စီတပ်ကစင်ကူးမြို့အောက်ပိုင်းကသင်းအင်းကြီးရွာကိုလေကြောင်းကနေပြီးတော့ပစ်ခတ်တိုက်ခိုက်တယ်လို့ Wallet Informational Network ရဲ့တာဝန်ခံကုနကားလေးကပြောပါတယ
်9နိုင်55မိနစ်ခန့်ကကျွန်တော်တို့ဟွာပေါ့ဟွာနဲ့ဒီတရားဥမတက်လာတော့ဖိုင်တာကကျွန်တော်တို့ဒီစင်ကူးမြို့နဲ့အောက်ပိုင်းသင်းအင်းရွာပေါ့နော်သင်းအင်းကြီးရွာကိုကျွန်တော်တို့ချက်ဖိုက်တာကြီးနဲ့လေကြောင်းတိုက်ခိုက်မှုပြုလုပ်သွားတယ်ဗျအနှစ်ပတ်ကမှကျွန်တော်တို့ဗဟမအချက်ကလက်နက်ကြီးနဲ့တုံးချင်းဟိုဒုတိယကဆက်လက်ဆွဲသွားပါဗျဒုတိယကျတော့နှစ်ပတ်ပတ်ပတ်ပြစ်သွားအောင်ပါတရူးကနေမှထပ်ပြစ်လာရဲ့ကောင်ဒုတိယကျင်ထပ်ပြစ်လာကျွန်တော်တို့၄ကောက်ပတ်ပြစ်သွားတယ်ဗျပထမတဲ့ကျင်က2ကောက်ဒုတိယကျင်က4ကောက်အစုစုပေါင်း6 6ကောက်ပတ်ပြစ်တာပေါ့အစုစုပေါင်း2ကီလိုမှာ6ကောက်ပြစ်တာဗ
ျဒီ၄ကျောင်းတိုက်ခိုက်မှုကြောင့်ထိခိုက်ပျက်စီးမှုအခြေအနေတွေကိုတော့သိစိတ်မသိရသေးပါဘူးဒီစစ်ကြောင်းဟာဒေသပြည်သူကာကွယ်ရေးဖွဲ့တွေနဲ့လည်းထိတွေ့တိုက်ပွဲတချို့ဖြစ်ခဲ့ကြတယ်လို့ပြောပါတယ်မြန်မာစစ်ကောင်စီတပ်ဟာအခုနောက်ပိုင်းစကိုင်းတိုင်းအတွင်းတိုက်ပွဲတွေမှာ၄ကျောင်းအုံပြုမှုပုံမှုများလာပြီးတော့ငါတကာမာလေးဝေဖန်မှုတွေခံနေရပါတယ်စစ်ကောင်စီတပ်တွေဟာနှစ်နှစ်အတွင်းအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့လေကြောင်းတိုက်ခိုက်မှုအကြိမ်1400ကျော်လုပ်ခဲ့တယ်ဆိုပြီးတော့ညာလင်းတပ်အဖွဲ့ရဲ့ပြီးခဲ့တဲ့စစ်တမ်းတစောင်းမှာလည်းဖော်ပြပါတယ်စစ်ကောင်စီဘက်ကတော့ PDF တွေဟာကြီးရော်တွေကိုခြေပြုတ်ပြီးတော့လှုပ်ရှားနေတာလို့အကြောင်းပြပါတယ်မန္တလေးမတရားမြို့နယ်ရကန်းစင်တောင်ရဲ့မြောက်ဖက်တပေါင်းစုစည်းအနီးစစ်ကောင်စီတပ်ကလက်နက်ကြီးထိုင်ထားပြီးတော့ အနီးဝန်းကျင်ကိုပစ်ခတ်တာကြောင့်လည်းစစ်ဟူးမြို့နယ်အတွင်းကကျွန်းကြီးကျေးရွာနဲ့တင်းကျေးရွာတွေထိခိုက်ပျက်စီးမှုရှိတယ်လို့ဒေသခံကာကွယ်ရေးအဖွဲ့တာဝန်ခံကိုနေကားလေးကပြောပါတယ
်ကျွန်တော်တို့ဒီနေ့ပထမတစ်ချီပြတာကနေကင်းနိုင်ငံပြတာကကျွန်းကြီးရွာရွာခလဲကောင်ကြတယ်အိမ်ဆယ်လုံးကပ်မိလောင်သွားတယ်အဲအပြီးတော့ကျွန်တော်တို့ဒီဘာပေါ့နောက်တနာကြီးကတော့တင်းရွာဘက်ကိုအထပ်ပြတယ်တင်းရွာလည်းကိုထပ်ကြတယ်အနည်းဆုံးဆယ်လုံးထပ်လောင်တယ်အခုချိန်ကြီးလည်းမီးခိုးရောင်မြင်းနေရတော့မယ်အဲလောင်တာတော့ကျွန်တော်တို့နှစ်နာရီလောက်ရှိပေါ့လောင်နေတယ်ပေါ့နော်လောင်ချင်းအားပေါ့အခုသူတို့ကအခုစက်တူရွေးရွာထဲမှာအထိုင်ချတက်ဆွဲနေတယ
်ဒေသတွင်းကိုဝင်ရောက်လာတဲ့စစ်ကောင်စီစစ်ကြောင်းအကြောင်းမလို့အနည်းဆုံး70ရာကဒေသခံတောင်းနဲ့ချီပြီးတော့စစ်ပေးရှောင်နေကြရတယ်လို့ဆိုပါတယ်မြစ်လေကကျွန်းတွေပေါ်နဲ့တဲတောင်မြေတွေပေါ်မှာဒေသခံတွေဟာအမိုးအကာမဲ့စစ်ပေးရှောင်ကြရတယ်လို့ဆိုပါတယ်
အခုလက်ရှိဖြစ်တဲ့တိုင်းတာကကျွန်တော်တို့ရေခလဲကောင်ကရွာတွေပေါ့နော်ရွာတွေကတော့တချို့ကြတော့လေဟိုသူတို့နဲ့ဝေးတဲ့ဥမာမြစ်ရဲ့ရှေ့ဘက်တော့လကောင်မြစ်ရဲ့အနောက်ဘက်ဒီဝက်လက်မြွနဲ့ဘက်တော့လကောင်တချို့ကြတော့လေမြစ်ခလဲကောင်မှာရှိတဲ့တောင်ပင်ထိုးထားတဲ့ဒီတဲတောင်ပင်တွေပေါ်မှာတော့လကောင်စစ်ပေးဆောင်နေကြရတယ်ဗ
ျစစ်တပ်ရဲ့နေမီရှင်ရေးထိုးစစ်နောက်တိုက်ပွဲတွေနဲ့လေကြောင်းကပြစ်ခတ်တိုက်ခိုက်မှုတွေကြောင့်မန္တလေးတိုင်းကဒေသတချို့နဲ့စကိုင်းတိုင်းအတွင်းတစ်ဆုံးသူတွေနဲ့အိုးဝင်စွန့်ခွာထွက်ပြေးကြတဲ့စစ်ဆောင်ရေအတွက်ဟာတနေ့နဲ့တနေ့ပို့ပြီးတော့တိုးလာနေပါတယ်ခင်ဗျာ
ဒါကတော့မန္တလေးတိုင်းတွေကခြေရွာတချို့ကိုစစ်ကောင်စီတပ်တွေကလေကြောင်းနဲ့လက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့အကြောင်းသတင်းပေးပို့ချက်ကိုကိုသားညုံပြောပြသွားတာပါဆက်လက်ပြီးတော့စကိုင်းတိုင်းဘက်ကအခြေအနေကိုတင်ပြပေးပါအောင်မယ်စကိုင်းတိုင်းကမ်းဘလူးမြို့နယ်နဲ့ကမ်းဘလူးမြို့နယ်နဲ့ကျွန်းလာမြို့နယ်ကခြေရွာတွေမှာစစ်ကောင်စီတပ်နဲ့ပြစောထီးတပ်ဖွဲ့တွေကတအိမ်ကိုတယောက်နှုံးနဲ့ပြည်သူစစ်တင်တန်းတွေတက်ခိုင်းနေတယ်လို့ဒေသခံတွေကပြောဆိုပါတယ်အမျိုးသားမရှိရင်အမျိုးသမီးတွေစစ်တင်တန်းတက်ရမှာဖြစ်ပြီးဒီပြည်သူစစ်တင်တန်းကိုမတက်ချင်ရင်တလကို3သိန်းစီပေးရမယ်လို့လည်းပြူစောတိအဖွဲ့တွေကပြောဆိုနေကြောင်းသိရပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုညာဝင်းအောင်ကဆက်ပြီးပြောပြမှာပ
ါစစ်ကောင်စီတပ်တွေနဲ့ဥဝတဝဥဆောင်တဲ့ပြူစောတိအဖွဲ့တွေကကမ်းဘလူးနဲ့ကျွန်းလှမြို့နယ်တွင်ပြူစောတိတက်ရှိတဲ့ကျေးရွာတွေမှာဒေသခံတွေကိုတအိမ်တယောက်နှုံးပြည်သူစစ်တင်တန်းတက်ခိုင်းနေတယ်လို့ဒေသခံတွေနဲ့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်အသက်16နှစ်ကဆလို့စစ်တင်တန်းတက်ခိုင်းနေတာဖြစ်ပြီးအမျိုးသားမရှိတဲ့အိမ်တွေမှာအမျိုးသမီးတွေကိုစစ်တင်တန်းတက်ခိုင်းနေတယ်လို့ဒေသကာကွယ်ရေးတပ်ဖွဲ့ဝင်တဦးကပြောပါတယ
်နောက်ထပ်တက်ဖွဲ့တာတော့မရှိဘူးအခါတိုင်းသူတို့ပြုတ်နေတဲ့ဂျီဝါတွေပဲတိမ်ကိုတယောက်နှုံးခေါ်တယ်တဲ့ယောက်ျားလေးမရှိတဲ့အိမ်နဲ့မိန်းကလေးပေါ့နော်မင်းကလေးလည်းတင်လန်းဆင်းရမှာပဲပေါ့တတက်ကိုဒီလို16နှစ်လောက်ရွယ်ရမှစားဒီလိုတောင်းနေလေဒီကျွန်းလာနဲ့ကမ်းဘလူးကြားမှာတိုင်းတော်ဆိုတာကြည့်ရကြတယ်တော်သူဟို150ဒီတောင်းနေက
ြနေမီရှင်းလင်းလုပ်နေတဲ့စစ်ကောင်စီစစ်ကြောင်းတွေမှာအမျိုးသမီးတွေထဲသွင်းလာတာတွေ့ရတယ်လို့လဲဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်ကပြောပါတယ
်ဒီမသားတွေကြတော့ဒီလိုထော်လန်းကြီးတွေလည်းထဲမဲ့ပုံစံမျိုးပြောတယ်ကြဒီတင်းချက်လက်လုပ်ပြရမယ်ပေါ့နော်ဒီခါမှ361 368သူတို့စစ်ကြောင်းထွက်ခဲ့ရင်မင်းကလေး50ယောက်ကတော့ပါခဲ့တယ်ကြာရှီရှီပြီးလို့လို့ပါလို့လို့သူတို့ပုံစံကဘယ်လိုလဲဆိုရင်ကျွန်တော်တို့ထင်တာတော့သူကဒီကမင်းကလေးတွေကအတန်လေးတွေနဲ့သူကစကားပြောတဲ့နေဟီလီဟာလာနဲ့သူစစ်ကြောင်းလူကပြောလာနောက်ကသူကတိတ်တိတ်လိုက်ခဲ့တာရှီကမင်းကလေးတွေအဲ့လိုအတန်နေနဲ့သွားပြီးတော့သူကာကွယ်ရေးဖွဲ့တွေကိုဖမ်းနေတဲ့ဘောပါဒီလူကဒါပြည်သူနေမှာဆိုပြီးကာကွယ်ရေးဖွဲ့တွေပြည်သူတွေလာနေပြီဆိုရင်ကျူတာမျိုးတွေတို့ဟိုလာပြီးတော့မိရမျိုးတွေပေါ့နော်အဲ့လိုမျိုးဖြစ်ချိန်မှာသူကwhite ဖန်တာတစ်ဖန်တာအဲ့လိုမျိုးလုပ်တာ
ပြူစောတိတပ်ဖွဲ့ဝင်အဖြစ်စစ်တင်တန်းမတက်တဲ့သူတွေကိုတလကို3သိန်းလစဉ်ကောက်ခံမယ်လို့လည်းသိရပါတယ်ပြူစောတိအဖွဲ့ရဲ့မဝင်ခြင်းလို့အမျိုးသားတွေထွက်ပြေးတင်းရှောင်မှုများလာတာကြောင့်အမျိုးသားမရှိရင်အမျိုးသမီးတွေကိုစစ်တင်တန်းတက်ခိုင်းတာလို့ဒေသခံတွေကပြောပါတယ်စီးပွားရေးတောင်းတင်းသူတချို့ပြူစောတိအဖွဲ့ကိုပိုက်ဆံပေးကြပေမဲ့မပေးနိုင်ကြတဲ့ဒေသခံတွေကတော့ထွက်ပြေးတင်းရှောင်ကြရတယ်လို့ဆိုပါတယ
်။မလိုက်တဲ့လူတွေကြရင်သူတို့က3သိန်းနဲ့ဒဏ်ရ။လာစင်ကြီးတလောက်3သိန်းထည့်ရမယ်လို့သူတို့ကအဲ့လိုပြောတယ်ကြ။အဲ့တော့မလိုက်နိုင်တဲ့လူတွေကအဲ့ဒီယူလုံနေတဲ့ရွာတွေသူတို့ပြူရွာတွေကိုကထွက်ပြေးပြီးတော့တင်းရှောင်နေတဲ့လူတွေရှိတယ်ကြ။သူတို့ကပေးတဲ့လူတွေလည်းရှိတယ်ကြ။ခံဒီပတ်စံတတ်နိုင်တဲ့လူတွေသူတို့ငကွက်ဆိုမှာဒီဝိုင်းတောင်းတဲ့လူတွေကတော့ပြီးမဝင်အော်ရပြီးရဆိုသူကပေးကြတယ်က
ကမ်းဘလူးခရိုင်အတွင်းမှာပြူစောတိအဖွဲ့ဝင်ကြေးရွာတွေက40ကျော်50ဝန်းကျင်လောက်ရှိတယ်လို့ဒေသခံတွေကပြောပါတယ်ပြူစောတိအဖွဲ့ဝင်တဲကတချို့ဒေသကာကွယ်ရေးအဖွဲ့တွေစီထွက်ပြေးလာကြတယ်လို့လဲကာကွယ်ရေးအဖွဲ့ဝင်တူကပြောပါတယ်
ကွာသူတို့ငကွာလှုပ်ချင်းလို့လှုပ်တဲ့ကောင်အဲကြည့်ကြည့်လှုပ်တဲ့လူတွေရောအကုန်လုံးကကွာတရက်ဘူး2ယောက်3ယောက်အားလုံးမျိုးတွေထွက်ပြေးလာကုန်ကြတာတွေအများကြီးဗျအခုတင်းတန်းဆင်းပြီးသားတွေသူတို့နဲ့တူတူတင်းတန်းဆင်းပြီးသားလူတွေကတရားတဲ့ဘူဒီကားရရောဆိုလဲကားရရဒီအေးငတုစုငတုဒီစေဒီလိုအဲ့လိုမျိုးတွေကသူကထွက်ပြေးခဲ့လက်လက်ကင်နေကြထွက်ပြေးခဲ့ကြဇင်းလို့ဇင်းဆိုရင်လည်းမနေဘူးထွက်ပြေးခဲ့ပြီအဲဘလောက်မှကြံတော့ဘူးသူတို့ဒီမှာသူကတော့မလုံချင်မဲ့လောရတဲ့အတွက်တောင်ပြေးလာခဲ့တယ
်အဲ့ဒီဒေတာတွေမှာတော့ကြေးရွာလိုက်ပြူစောတီတက်ဖွဲ့တွေဖြစ်လာစေဖို့ဥဝသဝဥဆောင်တဲ့အဖွဲ့ကစီစဉ်ဆောင်ရွက်နေတယ်လို့လဲဒေတာကန်တူကပြောပါတယ
်တင်းနှံဖွဲ့နံတော့မကြသေးဘူးချင်းချင်းရွာပေါ့နော်အဲ့ဒါကိုသူတို့ဟိုတလောကမှာပြူပေါက်ထိုင်ပြီးတော့ပြူဖွဲ့ဖို့စီစဉ်နေတယ်အဲ့တော့ပြူရွာတွေရှိပြီးသားရွာတွေကပြူမလုပ်တဲ့သူတွေကိုလည်းစော့မင်းနဲ့ခေါ်သလိုတော့တချို့ရွာတွေကိုလည်းသူတို့လိုက်ဖွဲ့ဖို့လုံးပန်းနေရပါတော့သူတို့လာတယ်ဆိုတော့ရွာတွေကလူတွေအကုန်ဖတ်ပြေးတာဖတ်ပြေးတော့အဲ့တော့ပြန်ဝင်ဖို့ဒီမဖွဲ့ဘူးဆိုရင်မီးရှို့မယ်ဆိုပြီးတော့သူတို့အဲ့ဒါငါးလုံးရှို့ပြတာရှို့ပြတော့အဲ့ရရွာသူရွာသားတွေကြောက်လန့်ပြီးတော့အကုန်ပြန်ဝင်ကြတော့ဝင်ကြတော့အခုအဲ့မှာပြူစကန်းထိုင်နေပြီအဲ့ဒီတော့သူတို့ဒါပြူလုံခိုင်းတော့မှာပေါ့အတင်းအရမ
ကမ်ဘလူခရိုင်အတွင်းမှာတော့ AB လာကနေမေလာအတွင်းအခုချိန်ထိစစ်ကြောင်းမပြတ်ဝင်ရောက်ပြီးနေမီအရှင်းလင်းခံနေရတာကြောင့်စစ်ပေးဆောင်ဥယေတိုးတဲ့တိုးလာနေပြီးလက်ရှိမှာစစ်ဆောင်ဥယေအတွက်ဟာ9000ဝန်းကျင်တိရှိလာနေပြီလို့စစ်ဆောင်ကူညီရေးဆောင်ရွက်ပေးနေသူတွေကပြောပါတယ်ခင်ဗျာ
ဒါကတော့မန္တလေးနဲ့စကိုင်းဘက်ကစီးရဆိုင်ရာသတင်းပေးပို့ချက်တွေအပြီးမှာတော့ထိုင်းနိုင်ငံဘက်ကမြန်မာရွှေပြောင်းနေထိုင်သူတွေဆိုင်ရာသတင်းတပုတ်ကိုတင်ပြပေးပါအောင်မယ်ထိုင်းနိုင်ငံကန်ထနာပူရီပြည်နယ်ထုံပါပွန်မြို့နယ်ထက်ကနုံကျေးရွာအတွင်းတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားအစုလိုက်အပြုံလိုက်ကိုမေလ24ရက်နေ့ကထိုင်းအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်ဒါအပြင်လက်တလုံးမှာလည်းမြန်မာတွေအများဆုံးရှိတဲ့ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာလည်းလုံခြုံရေးတွေတင်းကျပ်ထားပြီးတော့ဖမ်းဆီးတာတွေဇက်တိုက်ပြုတ်လုနေပါတယ်ဒီအချိန်တွေကိုတော့ VOA သတင်းတောက်မတ်အေးအေးမာကဆက်ပြီးပြောပြမှာပ
ါထိုင်းမြန်မာနယ်စပ်ကချနာဘူရီပြည်နယ်တဲကိုတရားမဝင်ဝင်ရောက်လာတဲ့မြန်မာတွေဟာနေ့စဉ်နီးပါးအဖမ်းခံနေရပြီးမေလ24ရက်နေ့ကတော့လူ49ယောက်ပါတဲ့လူစုလူဝေးဟာတရားမဝင်ခိုးဝင်လာတော့ဖမ်းဆီးခံရတယ်ဆိုပြီးအလုသမားရေးလှုပ်ရှားသူဦးမိုးကျိုးကအခုလိုပြောပါတယ်
ထိုင်းနဲ့မော်ဒီနယ်နယ်စပ်ကန်တနာဘူရီပြည်နယ်ထဲမှာထောင်ပါဘူးမြို့နယ်ဆိုရှိတယ်။အဲ့ဒီတော်လန်းတနေရာမှာမြန်မာ49ယောက်ထိုင်းနိုင်ငံကိုတရားမဝင်ဝင်ရောက်မှုနဲ့အဖမ်းခံရတယ်။အဲ့ဒီ49ယောက်ဆိုရမှာအမျိုးသား29ယောက်အမျိုးသမီး20ယောက်ပွဲစားတော့ဖျက်ပြေးလွတ်မြောက်သွားတယ်။သူတို့တွေကထိုင်းနိုင်ငံကိုလာဖို့ထိုင်းငွေသက်3000လောက်မြန်မာငွေအားဖြင့်ကာလတန်ဖိုးတယောက်စီတယောက်စီကို25သိန်းကျပ်လောက်ပြီးပြီးတော့ထိုင်းနိုင်ငံအတွင်းပိုင်းဘန်ကောက်ပါဝင်ခြင်းမှာအလုပ်လုပ်ဖို့ဘန်ကောက်မှာကျိုင်းစမပါကန်စင်ပူရီအဆရှိတဲ့လောကကောင်းတဲ့နေရာမှာအလုပ်လုပ်ဖို့ညှော်လင့်ချက်ကြီးစွာနဲ့လာကြတာအဲ့ဒါကိုလုံညိုရေးတပ်ဖွဲ့ကနေဖမ်းမိသွားတာ
ဖမ်းဆီးခံရသူတွေဟာပွဲစားတွေအစဉ်စင်နဲ့မြန်မာနိုင်ငံရန်ကုန်မော်လမြိုင်ရခိုင်ပြည်နယ်တွေကနေခက်ခက်ခဲခဲလာခဲ့ကြတာဖြစ်ပါတယ်
သူတို့တွေကမော်လမြိုင်ရန်ကုန်နဲ့ရခိုင်ပြည်နယ်ဘက်ကလာကြတာသူတို့တွေကိုတိုင်းနိုင်ငံရဲ့လက်တလောရှိနေတဲ့အမျိုးသားလူမျိုးရေးဥပဒေနဲ့တခုအဲ့ဒီအမှုမှုနဲ့တရားတွဲဆိုခံရနိုင်တယ်ပွဲသောပြီးတော့လူကုန်ကူးမှုနဲ့အရေးကြီးမှာပေါ့သူတို့ကလည်းလူကုန်ကူးမှုရဲ့အသားကောင်တွေပေါ့
အခုဆိုရင်ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်မဲလမတ်နဲ့မဲဆောက်ဘက်မှာလည်းမေလအတွင်းလက်နက်တွေလက်နက်နဲ့ဆက်ဆက်ပစ္စည်းတွေဖမ်းမိတာတွေရှိနေတဲ့အတွက်လုံခြုံရေးတွေကကိစ္စစစ်ဆေးတာတွေဖမ်းဆီးတာတွေဇက်တိုက်လုပ်နေတယ်လို့လဲဆိုပါတယ
်ကျွန်တော်တို့အဲတိုင်းနိုင်ငံမှာမြန်မာအများဆုံးရှိတဲ့မဲဆောက်ပတ်ဝန်းကျင်မှာလဲခုနှစ်ရက်စီမံချက်အထူးစီမံချက်လုံခြုံရေးစောင့်ကြည့်ကာလမပြီးသေးဘူးပြို့မေလ22ရက်နေ့မေလ20ရက်နေ့ခုနှစ်ရက်တိုင်းနိုင်ငံရဲ့ဒီပါရှိတဲ့စစ်ဘက်နယ်ဘက်အရက်ဘက်လုံခြုံရေးအဖွဲ့ပေါင်းစုံကနေကျွန်တော်တို့ခတ်စိတ်ချိန်လေးပတ်စိတ်ချိန်ချထားပြီးတော့နေရာပေါင်းစုံမှာဂိတ်ချလို့တမျိုးဂိတ်မချဘဲနဲ့ပတ်တရောင်ကားမျိုးစိုက်ကဲအမျိုးမျိုးတွေနဲ့ပတ်လို့တမျိုးမတင်ငါပွဲအနေသားတွေအားလုံးကျွန်တော်လုံခြုံရေးကင်မရာရဲ့တွေးကြည့်ချက်တွေကိုခြေရခံပြီးတော့ကျွန်တော်တို့ဖမ်းဆီးနေတာတွေ့ရတယ
်မြန်မာနိုင်ငံအတွင်းမှာနိုင်ငံရေးစီးပွားရေးလူမှုရေးမတည်ငြိမ်မှုတွေကြောင့်အိနီနာချင်းထိုင်းနိုင်ငံတဲကိုအလုလုဖို့လာကြသူတွေကများပါတယ်ဒီထဲမှာထိုင်းမြန်မာနယ်စပ်ကန်ထနာဘူရီပြည်နယ်ဘက်ကနေတရားမဝင်ဝင်ရောက်လာတဲ့မြန်မာတွေကတော့
အစုလိုက်အပြုံလိုက်ဖမ်းမိနေတာဖြစ်ပြီးမကြာခဏဆိုသလိုနယ်မြေခံစစ်တပ်ကဖမ်းမိနေတာဖြစ်ပါတယ်ရှင်။ဒါကတော့ထိုင်းနိုင်ငံကိုတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေနဲ့ပတ်သက်တဲ့သတင်းပေးပို့ချက်ကိုမအေးမပြောပြသွားတာပါ။ဆက်လက်ပြီးတော့နိုင်ငံတကာဆောင်းပါးတစ်ပုဒ်ကိုတင်ပြပါဦးမယ်။အိန္ဒိယနိုင်ငံရဲ့အုပ်ချုပ်မှုစနစ်အတွင်းယာဒူးအနေအဆုံးဖြစ်တဲ့ခြေရွ ပြည်နယ်အများပြားမှာတော့အမျိုးသမီးဦးရေပါဝင်မှု50ရာခိုင်နှုန်းထိတိုးမြင့်ထားပါတယ်။ဒါပေမဲ့လည်းရှေးရိုးဆွဲဒေသအများအပြားမှာတော့အမျိုးသမီးတွေရဲ့မိသားစုတွေအတွင်အမျိုးသားတွေကဆက်လက်အာဏာကိုထိန်းချုပ်ထားကြပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းကအမျိုးသမီးတွေခြေရွာကောင်စီအခြေခဲ့ဖြစ်ရေးသင်ကြားပေးနေတဲ့ဒေသဆိုင်ရာတက္ကသိုလ်တစ်ခုကနေ
ဖီယိုအီတရင်တောက်အန်တနာပါစရီချာပေပူထားတဲ့တရင်ဆောင်ပါကိုမတ်တင်ကြီးထိုက်ကဆက်ပြီးပြောပြမှာပါအိန္ဒိယနိုင်ငံဟာရယာနာပြည်နယ်အတွင်းခြေရွာဒီမှာရှိတဲ့အစဉ်အလာအတိုင်းစာကြီးတားမှာလေခါကောင်းကြီးချုံပြီးမှအပြင်ထွက်ပါတယ်လွန်ခဲ့တဲ့9လလောက်ကတည်းကခြေရွာကောင်းစီအကြီးအကဲအဖြစ်သူမရွေးကောက်ခံခဲ့ရခြင်းကဆလို့သူမခင်ပွန်းတယ်လေအတူလိုက်ပါလေရှိပါတယ်အာသမီကျွန်တော်တို့အမျိုးသားတွေကအ ဒီကနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ ဥက္ကဋ္ဌဖြစ်ပါတယ
် They had a very
သူတို့ကိုရံရောသူတို့ယူထားတဲ့ရာထူးအပေါ်မှာပါယုံကြည်ချက်သိပ်ပြီးတော့နှဲလွန်းလာပါတယ်သူတို့ကကောင်းဆောင်မှုအခန်းကဏ္ဍကိုယူရမှာမဟုတ်ပဲအမျိုးသားတွေကရာကျေးရွာကိုရောမိသားစုကိုပါကောင်းဆောင်ကြမယ်လို့ယုံကြည်ထားပါတယ်လူမှုအဖွဲ့အစည်းတိဆောက်ပုံကိုအခြေခံပြီးတော့ဒီလိုဖြစ်နေတာပါ
ဒီကိစ္စကြောင့်အခြေခံလူတန်းစားအမျိုးသမီးတွေစွန့်ရီမြင့်တင်ရေးကြီးမှန်းချက်မအောင်မမြင်ဖြစ်ရတဲ့ဆိုတဲ့နားလည်မှုနဲ့အပြောင်းလဲဖော်ဆောင်ရေးတင်ကြားပေးတဲ့အစီအစဉ်ကိုတက္ကသိုလ်ကစတင်ခဲ့တာပါဆုရဲချစ်ကရာကအခုလိုပြောပါတယ
် We wanted to know
တိတ်ပြီးတာဝန်ကြီးတဲ့ရာထူးကိုသူတို့ရယူထားတာဖြစ်ပြီးသူတို့ထိထိရောက်လုံနိုင်တယ်လို့ပြောချင်ပါတယ်သူတို့အိမ်မှာစီမံခန့်ခွဲနိုင်ရင်ကျေးရွာကိုလည်းစီမံခန့်ခွဲနိုင်ပါတယ်
ကြီးရွာတွင်ဖွံ့ဖြိုးရေးမှလည်းအမျိုးသမီးတွေရဲ့ရှုထောင့်ကိုထည့်သွင်းဖို့နဲ့ပညာရေးကျန်းမာရေးတို့လိုကိစ္စတွေအတွက်ကောင်းစီရန်ပုံငွေကနေခွဲဝေသုံးစွဲရေးတို့ကိုတင်ကြပါတယ်။အကျိုးသက်ရောက်မှုတွေလည်းရှိပါတယ်။မာလစ်ကအခုဆိုရင်အမျိုးသမီးတွေအနေနဲ့အခက်အခဲတွေကိုပြောဆိုလာကြဖို့အားပေးတိုက်တွန်းလာပါတယ်။
မတော်ရေးစပ်ဖို့
ရွာမှာရေကောင်းရေတန်းရရှိဖို့နဲ့လမ်းတွေတန့်ရှင်းရေးကိုတည်ချလှုပ်ချင်ပါတယ်။
အနည်းအနာကကြေးရွာတွေမှာလည်းပြောင်းလဲမှုကိုတွေ့မြင်လာရပြီးကြေးရွာအခြေခံတဦးကဆိုရင်အမျိုးသမီးတွေစီးပွားရေးအရာအမြင်ခိုကင်းလာစေဖို့ကူညီပေးလိုနေပါတယ်။ပါမီလာကူမာရီကကာလီနာခတ်ကြေးရွာကောင်စီအခြေခံဖြစ်ပါတယ
်။အမျိုးသမီးတွေအတွက်အလုပ်ကံတွေကိုဖန်တီးပေးနိုင်မယ်ဆက်ချုပ်ရုံနဲ့အလှပြန်ဆိုင်ဖွင့်ကျင်းပါမယ
်။အစိုးရရဲ့အာဟာရအစီအစဉ်တွေမှာကလေးတွေအပြည့်အဝခံစား권ရဖို့လိုလားတဲ့ကြည့်ပါကောင်းစီအကြီးအကဲတူဖြစ်တဲ့ရှီလာဒါဗီကတော့အရက်ဆိုင်တွေကိုပိတ်ပင်နိုင်ရေးအတွက်နီလန်းရှာလို့သူဖြစ်ပါတယ်
။ဆရာဘေဘာရမကြီ
းအရင်မူပြီးအိမ်ပြန်လာတဲ့ယောက်ျားကပြဿနာရှာလို့ဒါမှမဟုတ်လဲရိုက်တယ်ဆိုပြီးအမျိုးသမီးအတော်များများကျမစီကိုလာပြီးတိုင်ကြပါတယ
်။အမျိုးသမီးတွေပို့ပြီးပြောရဲဆိုရဲဖြစ်လာကြတာနဲ့အတူပဲဖြည်းဖြည်းချင်းပြောင်းလဲမှုကိုတွေ့လာရကြောင်းတင်ကြားပေးနေသူတွေကပြောပါတယ်။မန်းချီပန်ဝါကတော့ဘာကက်ဖူစင်အမျိုးသမီးတက္ကသိုလ်ရဲ့လူဝင်မှုဌာနအကြီးအကဲဖြစ်ပါတယ
်
သူတို့ရဲ့သဘောထားစွန့်ရည်နဲ့ဘ ഹു သူကအပိုင်းမှာပြောင်းလဲလာတာကိုတွေ့ရပါတယ
်ဒါပေမဲ့ရှင်းယူအစဉ်လာတွေကိုဖောက်ထွက်ဖို့ကမလွယ်ပါဘူးသူတို့ခင်ပွန်းတွေနဲ့တွဲပြီးအလုပ်လုပ်ရတာလို့ကြီးရွာကြီးအကဲတွေကပြောပါတယ်ပါမီလာကူမာရီကအခုလိုပြောပါတယ
်မျိုးသားတွေရဲ့သဘောတူညီချက်ကိုယူရပါတယ်သူတို့သဘောတူမှပဲကျမတို့ရဲ့စိတ်ကူးတွေကိုကောင်းထည့်ဖော်နိုင်ပါတယ်
အမျိုးသမီးတွေလွတ်လပ်စွာဥဆောင်နိုင်ရေးအစင်းတင်ဖြစ်ဖို့ကတော့အချိန်ယူရမှာဖြစ်ပေမဲ့အစပြုဆောင်ရွက်နေကြပြီဖြစ်ပါလေရှင
်။ဒါကတော့အိန္ဒိယနိုင်ငံမှာအုပ်ချုပ်ရေးနဲ့အမျိုးသမီးတွေရဲ့အခမ်းအနားအကြောင်းကိုတင်ပြထားတဲ့ဆောင်းပါးကိုမတ်သိန်ကြီးထိုက်ပြောဆိုခဲ့တာ တင်ပြသွားတာဖြစ်ပါတယ် VO ရဲ့တောက်ကြောင်နေမနေ့ပဲအတလွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေတာပါမကြာမီပဲအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးပါအောင်မယ
်သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှတ်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
။မင်္ဂလာပါခင်ဗျာ VUE American အသံရဲ့တောက်တာနေမနေ့ဖက် Radio ရုပ်သံအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေတာပါ။ Radio တန်လင်းအစီအစဉ်တွေကိုတော့ line meter 25 kHz 11113 line meter 41 line meter 40 kHz 0413 line meter 51 9895တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်သူဆက်လက်ပြီးတော့မြမရေးသုံးသက်ချက်ကျမ်းမာရေးနဲ့တိုင်းရင်သတင်းလောအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်အခုပထမအဦးဆုံးအနေနဲ့ကတော့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ပြပေးပါမယ်မြမစီရေးအစီအစဉ်အလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်မှာဆွေးနွေးထားပါတယ်စီရေးအစီအစဉ်လာကြီးမားတဲ့အညာဒေသမှာစစ်သွေးစစ်မှန်တွေပြန်လည်နှိုးကြားလာပြီးဆရာနာရှင်စန့်ကျင်စစ်ပွဲတွေဆင်နွှဲနေပုံအကြောင်းကိုဦးအောင်ခင်ကရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ
်။စကိုင်းမကွေးနဲ့မန္တလေးတိုင်းဟာစစ်ရေးအစဉ်အလာကြီးမားတဲ့နယ်မြေတွေဖြစ်ပါတယ်။သူတို့ရဲ့ပြောင်မြောက်တဲ့စစ်သွေးစစ်မှန်ဟာစစ်အာဏာရှင်စန့်ကျင်ရေးမှာပြန်လဲနိုးကြွားတက်ကြလာပုံရပါတယ်။ကွယ်လွန်သူစစ်သမိုင်းသူတွေဒီ EN Hit ရေးသားပြုစုတဲ့19ရာစုအာရှစစ်တပ်များဆိုတဲ့စာအုပ်မှာဂုံးပေါင်ခေတ်မြန်မာစစ်တပ်အကြောင်းစာမျက်နှာ80ကျော်ရေးထားပါတယ်။မြန်မာစစ်တပ်မှာခြေလျင်တပ်၊မြင်းတပ်၊စင်တပ်၊အမြောက်တပ်စသဖြင့်စစ်တပ်၄မျိုးရှိပါတယ်တဲ့။စစ်မှုထမ်းမှုအတွေ့အရက်ဒေသကိုလိုက်ပြီးစစ်တီကိုခွဲလမ်းပြဖို့ရပါတယ်။မုံရွာမန္တလေးနဲ့ကြောက်စဲဟာခြေလျင်တပ်အတွက်စစ်သားပေးရပြီးမိတ္တိနဲ့မြင်းကြံကမြင်းတပ်သားစုဆောင်ပေးရပါတယ်။စကိုင်းနဲ့ရွှေဘိုကမြင်းတပ်နဲ့အမြောက်တပ်အတွက်တာဝန်ယူရပါတယ်။စစ်မှုရန်ရိတ်ခါအတွက်အလုပ်လုပ်ခွင့်ရတဲ့မြေယာကိုစားမြေလို့ခေါ်ပါတယ်။ဒီစနစ်ကိုရာစုနှစ်နဲ့ချီပြီးကျင့်သုံးလာခဲ့တဲ့အညာဒေသဟာစီရေးအစဉ်အလာအလွန်ကြီးမားပါတယ်။ဒါကြောင့်အင်္ဂလိပ်တပ်နဲ့ရင်ဆိုင်တွေ့တဲ့အခါမှာအလွယ်တကူအနိုင်ရလိမ့်မယ်လို့မြန်မာဘက်ကတွက်ပါတယ်တဲ့
။မြန်မာတပ်လိုတန်ဆွမ်းပြီးတတိပြောင်မြောက်တဲ့စစ်တပ်မျိုးအင်္ဂလိပ်တွေတခါမှမတွေ့ခဲ့ဘူးလို့အမေရိကန်သာသနာပြုဂျက်ဆင်ကအမှတ်ချက်ချပါတယ်။စစ်သည်မျိုးဆက်ကပေါက်ဖွားလာသူတွေဖြစ်ပြီးအပင်ပန်းခံအကြမ်းတမ်းခံပြီးတတိပြောင်မြောက်သူမျိုးတိုက်ပွဲမှာအနိုင်ရတာကများပါတယ်။သူတို့ထက်အတတ်ပညာနဲ့လက်နက်အင်အားမြင့်မားတဲ့အင်္ဂလိပ်တပ်နဲ့တွေ့တော့မှစစ်ရှုံးတော့တာဖြစ်ပါတယ်။အင်္ဂလိပ်ကိုစစ်ရှုံးတဲ့အချိန်မှာမြန်မာစစ်တပ်မှာမီးသနက်ကန်ဆောင်သူတွေရှိနေပါပြီ။ဒါလီမြားလှန်တန်လှန်စွတ်ဒူလီစတာတွေကိုမြန်မာတွေအဓိကသုံးဆွဲပေမဲ့19ရာစုတပင်ရွှေတီးလက်ထက်ကလေးကတနက်ကိုတွေ့ဘူးရပါတယ်။အဲ့ဒီခေတ်ကပေါ်တူဂီတွေကိုတနက်အမှုတန်းတွေအဖြစ်အသုံးပြုခဲ့ပါတယ်။ကိုမော်ခင်မှာမီးတနက်ကင်စစ်သည်2000ရှိနေပြီလို့ဆိုပါတယ်မင်းတုံးမင်းလက်ထက်မှာ NF rifle အလက်2000တင်သွင်းကြောင်းသိရပါတယ
်ဗန္ဓုလအဖြစ်နာမည်ကျော်ကြားလာတဲ့နေမျိုးသူရရဲကောင်ကုတ်ခဲတဲ့တပ်မှာအင်အား5000ရှိတဲ့အနေနဲ့1000ကဂျင်းပေါ်ကချင်တွေဖြစ်ပါတယ်တနက်စစ်သည်တိုင်းရမ်းမုံထဲတဲ့ဥချိုကိုကင်ဆောင်ကြပြီးရမ်းမုံကိုကိုယ်တိုင်စက်သူတွေလည်းရှိပါတယ်မီးတနက်အပြင်ရင်ကောကပခုံးတန်းတနကြီးလည်းရှိပါတယ်ဒီတနကြီးကိုပြဖို့စစ်သား2ယောက်လိုပါတယ်မဟာဗန္ဓုလတပ်ကစစ်တီတတောင်းကျော်တနုပြူမှာစုဝေးခဲ့စဉ်ကရင်ကောတနကြီးအလက်300လောက်ရှိတယ်လို့ဆိုပါတယ်ဒါပေမဲ့လက်နဲ့အရေးအသွေးတာလွန်ကောင်းဝင်ပြီးစီကစနစ်ကြတဲ့အင်္ဂလိပ်စစ်တပ်ကအနိုင်ရရှိသွားပါတယ်တကယ်တော့မြန်မာစစ်တပ်ဟာအနှစ်တရာကျော်ခင်းနှောက်ကြတဲ့ဒဏ်ကိုခလာရတာဖြစ်ပါတယ်
အခုလေတူမီတနတ်နဲ့စစ်အာဏာရှင်စန့်ကျင်ရေးစတင်ခဲ့တဲ့အညာဒေသဟာလက်နက်မျိုးစုံတီထွင်ထုတ်လုပ်တဲ့အဆင့်ကိုရောက်လာပါပြီတူမီတနတ်နေရာမှာတံတောင်ထိုးတနတ်တွေရောက်လာတာတွေ့ရပါတယ်နှွန ရွေဦးတော်လန်ရေးမတိုင်မီနှစ်ပေါင်းများစွာတည်ရှိလာခဲ့တဲ့တိုင်းသားလက်နက်ကင်တွေကြောင့်မြမပြည်မှာလက်နက်ဈေးကွက်ရှိနေတာကြာလာပါပြီ။ဒါပေမဲ့နေရာဒေသကိုလိုက်ပြီးလက်နက်ဝယ်ယူဖို့လွယ်ကူတာရှိသလိုခက်ခဲတာမျိုးလည်းရှိပါတယ်။ဒါကြောင့်ကိုတူကိုဒ်တီထွင်ကြံစပြီးလက်နက်ပစ္စည်းထုတ်လုပ်တဲ့နေရာဌာနတွေအများအပြားပေါ်ပေါက်လာပါတယ်။ဒေသခံတွေရဲ့တီထွင်ကြံစမှုကိုတော်လန်ရေးဘက်ကူးပြောင်းလာတဲ့စစ်ဗိုလ်တွေတောင်အံ့ဩကြပါတယ်။မောင်းသူမဲ့ drone လေယာဉ်ကိုဆောက်လုပ်ပြီးစစ်ကောင်စီတပ်ကိုဘုံကျဲတိုက်ခိုက်တဲ့အဆင့်ကိုရောက်နေပါပြီ။ဘုံသီးအမျိုးမျိုးနဲ့မိုင်းအမျိုးမျိုးကိုလည်းထုတ်လုပ်နိုင်ပါတယ
်။ဒီနေရာမှာ19ရာစုမှာဖြစ်ပွားတဲ့အမေရိကန်ပြည်တွင်းစစ်လင်းတင်အကြောင်းတင်ပြလိုပါတယ်။ပြည်တွင်းစစ်မှာစစ်ပစ္စည်းအများအပြားတီထွင်လာတာတွေ့ရပါတယ်။အသေးအပြောက်လည်းများလာတဲ့ရေရှည်စစ်ပွဲမှာဒီကွင်ထုတ်လုပ်မှုဟာစက်မှုအတတ်ပညာထွန်းကားတဲ့မြောက်ပိုင်းပြည်နယ်တွေရဲ့အားတာချက်ဖြစ်သွားပါတယ်။ကျွန်းလုံးအားကိုအခြေခံတဲ့တောင်ပိုင်းပြည်နယ်တွေဟာချမ်းသာကြပါတယ်။စစ်ဖြစ်ခါစားမှာမြောက်ပိုင်းမှာရောတောင်ပိုင်းမှာရောတနက်မြန်မြန်ဆဆရှိတာမဟုတ်ပါဘူး။ရှင်းဟောင်းရိုင်ဖယ်တွေကိုကန်ရပါတယ်။ဒါပေမဲ့တနက်ပြောင်းရွှေ့ပြီးအဝေးပြစ်နိုင်တဲ့ရိုင်ဖယ်တနက်ပေါ်ပေါက်လာတာဟာစစ်အခြေအနေကိုပြောင်းလဲစေပါတယ်။စံပူထုံကားတဲ့မြောက်ပိုင်းဟာခင်မီရိုင်ဖယ်ကိုအရင်ဆုံးသုံးနိုင်ပေမဲ့နောက်ပိုင်းမှာနှစ်ဖက်စလုံးသုံးနိုင်တဲ့အခြေအနေဖြစ်သွားပါတယ်။ဒီနေရာမှာကြီးတောင်တီထွင်မှုဟာစစ်အခြေအနေကိုပြောင်းလဲစေပါတယ်။ကြီးတောင်သုံးတဲ့ရိုင်ဖယ်ဟာအမြောက်သမားကိုပစ်ကတ်နိုင်တာမို့အမြောက်တပ်လည်းအသုံးမဝင်တော့ပါဘူး။မြင့်တပ်သားကိုလည်းပစ်ချနိုင်တာမို့မြင့်တပ်ဟာတည်ယူပို့ဆောင်ရေးအတွက်သာအသုံးဝင်ပါတော့တယ်။ဆိုလိုတာကတော့အစာပိုင်းမှာစင်အားမြတ်တာပြီမဲ့တီထွင်တဲ့မြောက်ပိုင်းကအောင်ပွဲခံသွားတဲ့အကြောင်းပဲဖြစ်ပါတယ်ခင်ဗျာ
ဦးအောင်ခင်ပါစင်တင်ပြတဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ကျန်းမာရေးအစီအစဉ်ကိုတင်ပြပါမယ်မြန်မာနိုင်ငံမှာနောက်ဆုံးတွေ့ရှိထားတဲ့ Omicron မျိုးကွဲစိတ်သစ်ဟာကူးစက်မြန်ပြီးတော့အနာဂတ်မှာအဓိကလွှမ်းမိုးကူးစက်တဲ့ပိုးဖြစ်လာနိုင်တယ်လို့ခန့်မှန်းထားတာတွေရှိပါတယ်။လက်ရှိမျိုးကွဲစိတ်သစ်ဖြစ်တဲ့ XBB.1.16 အပြင်နောက်ထပ်ဖြစ်လာနိုင်တဲ့မျိုးကွဲစိတ်အသစ်တွေကိုပါဘယ်လိုကာကွယ်မလဲဆိုတာကိုဆွေးနွေးထားပါတယ်။ဒီအကြောင်းနယူးယောက်မြို့ White Coat Hive ဆေးရုံကညွှန်ကြားရေးမှူးလည်းဖြစ်မြန်မာလူနာတွေကိုကူညီပေးနေသူလည်းဖြစ်တဲ့ကူးစက်ရောဂါအထူးကဒေါက်တာဇီယာတက်ကိုဆက်သွယ်ပြီးကိုဝင်းမင်းကတင်ပြထားပါတယ်။
โอเคดร.เสียแต่ครับเนี่ยเราမြန်မာနိုင်ငံမှာနောက်ဆုံးဒီโควิดမျိုးကွဲစိတ်ဖြစ်ပေါ့เนาะ XBB 1.16 ရဲ့ကူးစက်နိုင်ခြေနဲ့ဒီပိုးကနေပြီးတော့သေဆုံးမှုတွေရှော့ချနိုင်ဖို့အရင်အဓိကပြောပြီးမှာဒီတစ်ခါတော့ဆရာကြီးဒီမျိုးစိတ်စိတ်ရဲ့ရှေ့ဆက်ဖြစ်လာနိုင်ခြေနဲ့နောက်ဘယ်လိုကာကွယ်နိုင်တာတွေကိုအဓိကဆက်ပြောမှာမို့ဒီမျိုးကွဲစိတ်စ်ကဆရာကြီးမြန်မာနိုင်ငံမှာရောလွှမ်းမိုးနိုင်ခြင်းရှိနေလားဆရာကြီ
းရှိပါတယ်ဖြစ်လာဖို့ chance တော်တော်လေးများပါတယ်ဘာလို့လဲဆိုတော့အိန္ဒိယမှာတော့ဖြစ်လာတယ်ဆိုတော့လေယူရီးယားမှာလည်းတော်တော်လေးဖြစ်နေတယ်ဟောင်ကောင်ဘက်မှာလည်းစပြီးတော့ဖြစ်နေတယ်ဆိုတော့ပွားမှာပဲလေဒီကောင်ကတော့ဒါပေမဲ့လေဒါဒီနေ့ဒီအချိန်မှာဖြစ်နေတဲ့တပိုင်းပေါ့နော်ဆိုတော့နောက်နှစ်ပတ်လောက်ကြာလို့ရှိရင်နောက်ထပ်မျိုးကွဲတစ်ခုထပ်ပေါ်လာမယ်ဆိုတော့ပေါ်လာနိုင်တာပဲသူတို့စမ်းနေလို့ရှိရင်ပေါ်လိ
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီရှေ့ဆက်ကာကွယ်ဖို့အတွက်အမေရိကန်မှာပေါ့နော်ဒီကာကွယ်ဆေးထိုးတာပါဝင်လှုပ်ဆောင်နေတာတွေနဲ့မြန်မာအတွက်ပါဆက်ဆက်ပြောပြပေးလို့ရမှာဆရာ
ကျွန်တော်ဒီ CDC က emergency meeting လုပ် discussion လုပ်ပါလေအခုဆိုလို့ရှိရင်ကျွန်တော်ဒီနိုင်ငံမှာလည်းဘောင်းစုံထိုးနေကြတာတချို့လူတွေက၄လုံးထိုးတာတချို့က၃လုံးထိုးတယ်တချို့က၅လုံးလုံးထိုးတာတယ်ပေါ့နော်ငါတို့2023အခုလာမယ်စောင့်တွင်းပေါ့နော်ကျွန်တော်စပြီးကြိုပြီး prepare လုပ်ကြတာပေါ့လေဆိုတော့ဒီ various ဆိုဒီလို account တွေလည်းပေါ်လာမှာပါดาวเลยยัดตันไม่ได้หรอกだใบแม้ดีอะเคาท์นี้เนี่ยดูเจอ12แฟบไปมีว่าดีโลหนีพวกด้วยบาวสตรัทเจจีไปไล่เลยสรอกอะยังตรงอ่ะบะนะลงไปโทท้าบาสิだใบแม้ตรุไพรมารีซีบี้สรอกปี้อ่ะมีปี้ทาบี้ได้หลุมันเนี่ยดีอะกุลาเมเซปเทมเบอร์2023อ่ะนี่ซะไปโลชิงอยู่ไดนูไดดีตะลงไปโลเลย It's a booster สรอกเจอเราดีနိုင်ငံมาတော့ bivalent ရှိတဲ့အတွက်ကြောင့် bivalent booster ကိုโทပါโ
อเคเสียဒီเนี่ยมาမြန်မာเนี่ยတခြားနိုင်ငံတော့မြန်မာมาကဒီ bivalentနှမျိုးဆက်ကာကွယ်ဆေးပေါ့နော်မရနိုင်သေးတဲ့အရှင်တွေဖြစ်နေတော့ဘလို့အကြံပြုရှင်လဲဆရာကြီ
းတို့ကတော့အကြံပြုတာကတော့ mono valent ရှိတဲ့ဟာကို mono valent booster ကိုထိုးပါ booster လို့ပြောပေမဲ့လည်း အဲ့လိုမျိုး the same vaccine ပါပဲအစ်စ်တခုမဟုတ်ပါဘူးဟို bivalent ရခဲ့ရင်တော့အဆင်ပြေတာပေါ့ကျွန်တော်သိသလောက်ကတော့ bivalent က very limited ပါနေနိုင်ငံနဲ့တချို့သောနိုင်ငံတော်တော်များများတော့မရပါဘူးဆိုတော့ဒီကျန်းမာရေးဝန်ကြီးဌာနအနေနဲ့ကိုယ်နဲ့ကိုက်ညီတော့ policy ကိုချပေးရမှာပဲဒါမှသာလေဒီလိုမျိုးဘာ strain နေပဲပေါ်လာဒီလိုမျိုး outbreak ဖြစ်ဖို့ဆိုတာပေါ့ပွာသွားတာပေါ့နော်လူတွေအများကြီးဒုက္ခရောက်ဆိုတော့ဒီနေ့ဒီချိန်ဒီသေးရလူမရှိလားရှိတာပေါ့ WHO တဲ့ဝင်ကြည့်ပါတောင်းကြမ်းရှိချီသေးပါလေအသေးအပြောက်နှုံးသည်အလွန်တရာမှများသေးတာပဲဒါပေမဲ့လည်းတကယ်တမ်းဖြစ်ပြီးတော့လူကြီးတန်းတဲ့ချီဖြစ်သွားလို့ရှိရင်900ခန့်လုံးသေးလို့ရှိရင်ဘယ်လောက်များသလဲလူကြီးတစ်တောင်းလောက်ဖြစ်ပြီး900ခန့်လုံးဖြစ်တဲ့အခါမှာဘယ်လောက်များသလဲဆိုတာရှင်းကြည့်လို့ရပါတယ်ဒါတွေကကျွန်တော်တို့အရင်ဆုံးကနယူးယောက်မှာဖြစ်ခဲ့တဲ့ဟာတွေကိုသူတို့ကနမူနာယူပြီးတော့ဘလို့ကာကွယ်ကြမလဲဆိုတော့ပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဆိုလိုတာကတော့ bivalent ရှိတဲ့နိုင်ငံတွေအတွက်ကတော့တစ်နှစ်တစ်ခါဟိုပုံမှန်တုတ်ကွေးလိုပဲကာကွယ်ဆေးထိုးလို့ရသွားတဲ့အနေအထားပေါ့ဆရာနော
်ဟုတ်ပါတယ်
အဲ့တော့တစ်ချိန်ထဲမှာ WHO ကဒီအရေးပေါ်ချင်းတွေကလည်းရုပ်လိုက်ပြင်မယ်ဒီ XBB ကိုစပြီးတော့ variant of interest ဆိုပြီးတော့သတိထားတင်တယ်လို့နောက်ကြောင်ကြေညာလိုက်ရတဲ့အတွက်ဒီ bivalent မထိုးနိုင်တဲ့နိုင်ငံတွေအတွက်ကောဆရာဆရာကတော့ဒီ mono valent ပဲဆက်ထိုးဖို့တော့ပြောထားပေးမယ်နောက်ပိုင်းကဒီဟို bivalent ကအဓိကတော့ omicron ကိုတင်မှတ်ထားတာပေါ့နော
်ဟုတ်တယ်ခင်ဗျာ
အဲ့ဒီခါကျတော့အခုက omicron နဲ့ဖြစ်နေတော့
ဟုတ်တယ်ခင်ဗျာ
ဟုတ်ကဲ့အဲ့ဒီအပေါ်မှာရောဘယ်လိုအကြံပြုချင်လဲ
ဟုတ်အဲ့ဒါ affected တော့ရှိတာပေါ့ကွယ်တပည့်ချွာတော့သူတို့ bivalent ညအောင်တော့သူတို့လုံနေပါတယ်လို့တော့ပြောတာပေါ့နော်ဒါပေမဲ့လည်းဘလောက်အချိန်အတွင်းမှာရနိုင်မလဲဆိုတာနည်းနည်းလေးတော့ပြောရခက်တယ်ဆိုတော့အထူးသဖြင့်ကတော့နိုင်ငံအများစုကရသွားတာတရုတ်ပြည်ထုတ်တဲ့ဟာရယ်ကိုဗစ်ရှီလို့ခေါ်တဲ့အိန္ဒိယထုတ်တဲ့ဟာရယ်နောက် AstraZeneca ထုတ်ထားတယ်ဆိုတော့မိုနိုဗီလန့်လို့ကျွန်တော်ပြောနိုင်လို့ရှိရင်ကျွန်တော်တို့ရဲ့ Wuhan strain ပေါ့တကယ် original strain ကိုထည့်ထားတာပေါ့ဆိုတော့ဒီနိုင်ငံမှာ messenger RNA based vaccine ရဲ့ original strain ဒီ Wuhan strain ကိုမူတည်ပြီးတော့လုပ်ထားတဲ့အတွက်ကြောင့်ဆိုတော့ effective ရှိနိုင်လားဆိုတော့မနိုင်ပြောရလို့ရှိရင်တော့ဘယ်မှမသိဘူးကိုယ်။ဘာလို့လဲဆိုတော့သူတို့ကအခုပြောနေတဲ့လူတွေအကုန်လုံးက bivalent ကိုရထားတဲ့လူတွေက bivalent နဲ့လှုပ်ထားပြီးတော့ clinical data တွေကိုကြည့်ပြီးတော့ပြောကြတာ။ vaccine ထိုးထားပြီးတော့ဒီနိုင်ငံမှာ neutralizing antibody ဘယ်လောက်ကြီးသည့်ဘယ်အချိန်မှကျသွားသလဲ။ဆိုတော့ဒါတွေပုံမှန်မူတည်ပြီးတော့ပြောကြတာ။ဆိုတော့ကျွန်တော်တို့ဒီကုသရောဂါဆရာဝန်လောကထဲမှာတော်တော်လေးနာမည်လည်းကြီးတဲ့ဒီနိုင်ငံမှာအိန္ဒိယလူမျိုးလည်းဖြစ်တဲ့မျိုးသမီးပေါ့နော်။သူကတော့ University of San Francisco မှာဆိုသူနောက်ဆုံးတစ်ခေါက်ဒီအိနီယာမီတင်ထဲမှာလည်းသူတို့ပါကြပါတယ်ပြောကြတယ်မိုနိုဗီလန့်နဲ့ still bivalent မရှိတဲ့နိုင်ငံမှာ bivalent မှမရနိုင်တာဘာလို့မလဲပေါ့ညီမဆိုတော့မိုနိုဗီလန့်ပဲထိုးအောင်ပါပဲမထိုးလို့လည်းမရဘူးဆိုတော့ဘာလို့လဲဆိုတော့မထိုးရင်သေးကြတာကျသွားမယ် antibody ကထိုးခဲ့လို့ရှိရင် antibody တော့တက်လာမယ်ဘယ်လောက်ကြီးတက်လာမလဲဆိုတာအချိန်အနေနဲ့အချိန်ကာတစ်ခုမှမူတည်ပြီးတော့ကျွန်တော်တို့ကြည့်မယ်နောက်ဆုံးကြတော့ကိုရနိုင်တဲ့အနေနဲ့monovalent ပဲဖြစ်ဖြစ် bivalent vaccine ပဲဖြစ်ဖြစ် you need a booster
တစ်ဖြည်းကကွယ်စေပါနော
်ဟုတ်ကဲ့
ဟုတ်ကဲ့
every year နှစ်တိုင်းနှစ်တိုင်းမှာ covid အတွက်ပြန်ပြီးတော့အာအစ်စ်ထည့်ပြရမှာပေါ့နော်နောက်တစ်တလုံးထပ်ထိုးပြရမယ်ဟို bivalent မရတဲ့အတွက်ကြောင့်လည်းစိတ်ပူစရာလားဆိုတော့ပူစရာတော့မှန်ပေမဲ့လည်းရှိမှမရှိနိုင်တာရတာတော့ကျွန်တော်ထိုးပါမယ်ဘယ်လိုအချိန်မှာထိုးသင့်တယ်ဆိုတော့ကျွန်တော်ခုနကပြောဆိုပြီးတော့ဒီနိုင်ငံမှာစောင်းသွင်းရ September လောက်မှစဝင်ဆိုတော့ဗမာနိုင်ငံမှာဒီယောဂတဲ့အချိန်မှာအများဆုံးဖြစ်တယ်စောင်းတွင်းမှာပဲဆိုတော့ကျွန်တော်တို့အနေနဲ့အထူးသဖြင့်သတင်းကျွတ်တစောင်းတိုင်းရောက်လာတဲ့အချိန်ဟောကျွတ်တဲ့အချိန်ရောက်စလို့ရှိရင်အရင်တော့ဘယ်အနည်းဆုံးတော့ဟိုနောက်တစ်ခုကတော့လေးလာတော့အနည်းဆုံးချရမှာပေါ့နော်အရင်တော့တလုံးထိုးတိုင်းဟာလေးလာချတာဆိုလေးလာကျော်သွားတယ်ဆိုလို့ရှိရင်ထိုးဖို့အခွင့်အရေးရလို့ရှိရင်ပြန်ထိုးပါ
ဟုတ်ကဲ့ဆရာကြီးနောက်ရောကာကွယ်နိုင်မှုတက်
ကျမကြီးအသိပညာပေးတဲ့လူတွေကလည်းပေးတယ်လက်ဒီလိုမာစတာလို့နေတဲ့အချိန်မှာရှိအခုချိန်တော့တက်စရာမလိုတော့ဘူးနိုင်ငံတကာမှာဖြစ်နေတဲ့အခါမှာဒါပေမဲ့လေကိုကနေမကောင်းဖြစ်ရင်တော့တတ်အောင်ပေါ့နော်ကိုနေမကောင်းဖြစ်လို့ရှိရင်လူတွေနဲ့ပွဲလန်းတပင်းတွေရှောင်ရှားမယ်အများပြည်သူတွေသုံးနေတဲ့ရေရထားတွေကိုတက်နေတော့မသုံးဘူးသုံးလို့ရှိရင်လည်းမဆိုတက်ပြီးတော့သွားတယ်လူအများရှိမှနှာစည်းခြင်းတို့ချောင်းဆိုးတာတွေကိုတက်နေတော့မလုပ်ဘူးလုပ်လို့ရှိရင်လည်းနှာခေါင်းအုပ်ပြီးတော့ဆိုးတယ်နှာခေါင်းမှာပေးဝိုင်းအဲ့ဒါကိုလွှတ်ပစ်လိုက်တယ်နောက်တစ်ခုပြန်တက်တယ်လက်ကိုစီးတယ်ဒီလိုမျိုးကိုယောဂဖြစ်တယ်လို့ထင်လို့ရှိရင်စစ်တယ်စစ်သွားပြီလို့ရှိရင်ဒီနိုင်ငံမှာတော့ငါရက်ပေါ့နော်ယောဂလက္ခဏာပျောက်သွားတဲ့အချိန်အထိကိုယ်ကခွဲပြီးတော့နေလိုက်တယ်ဒါတွေကတော့ဘယ်လိုအကောင်မဖြစ်ဖြစ်လုပ်ကိုလုပ်အောင်ပါပဲ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဒါကတော့ကိုဝင်းမင်းအပတ်စဉ်တင်ပြတဲ့ကျန်းမာရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ အခုဆက်လက်ပြီးတော့ FIFA ဝိုင်းတော်သားတွေတင်ပြတဲ့တိုင်းရင်သတင်းလောအစီအစဉ်ကိုတင်ဆက်ပါဦးမယ်။တိုင်းရင်သားဒေသတွေကအဖြစ်အပျက်တွေသတင်းအချက်အလက်တွေကိုစူးစီးတင်ပြပေးနေတဲ့အစီအစဉ်ဖြစ်ပါတယ်။ FIFA ဝိုင်းတော်သားတွေကစူးစီးတင်ပြတင်ဆက်ထားတာပါ။
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမအမိပါနေဆက်ဒေသကတိုင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွာမှာနားဆင်ရမှာတွေကတော့ရှမ်းမြောက်လာရှိုးမှာတအန်းတက်မတော် DNL နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေဖြစ်ပွားနေပါတယ်။မုံတိုင်းတဲ့ပြည်သူတွေကိုတွားရောက်ကူညီပေးခဲ့တဲ့စာရေးဆရာဝင်ဟင်အောင်ဖမ်းဆီးခံလိုက်ရပါတယ်။သတင်းလွှာတွေထဲမှာတော့မိုခါဆိုင်ကလုန်းမုံတိုင်းဝင်ရောက်ပြီးတဲ့နောက်ရခိုင်နဲ့ချင်းမှာအရေးပေါ်အကူအညီတွေမရသေးတဲ့အကြောင်းတွေကိုနားဆင်ကြရမှာပါရှင်။
ကျမကနန်းဟော်မှာရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရှမ်းပြည်မြောက်ပိုင်းလာရှိုးမြို့နယ်မှာတအန်းအမျိုးသားလွတ်မြောက်ရေးတပ်မတော် TNL နဲ့စစ်ကောင်စီတပ်တို့အကြားတိုက်ပွဲတွေပြန်လည်ဖြစ်ပွားနေပါတယ်။ TNL နဲ့စစ်ကောင်စီတပ်တို့အကြားတိုက်ပွဲဖြစ်ပွားတာမရှိဘဲအချိန်တန်ကြာရပ်တန့်နေရကနေမေလတတိယအပတ်မှာပြန်လည်ဖြစ်ပွားခဲ့တယ်လို့တအန်းအမျိုးသားလွတ်မြောက်ရေးတပ်မတော် PSLF TNL တရင်နဲ့ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးမန်းအကျော်ကပြောပါတယ်။စစ်ကောင်စီကထိုးစစ်ဆင်တိုက်ခိုက်လာတဲ့အတွက်တိုက်ပွဲဖြစ်ပွားရတာဖြစ်တယ်လို့ဒုတိယဗိုလ်မှူးကြီးမိုင်းအိုက်ကျော်ကဆက်ပြောပါတယ်မေလ17ရက်အပတ်မှာတော့တိုက်ပွဲဖြစ်ပွားတာမျိုးမရှိတော့ပေမဲ့စစ်ကောင်စီတပ်က PSLF TNL ထိန်းချုပ်ထားတဲ့ဒေသတွေမှာစစ်အင်အားဖြန့်ကျက်ထားတယ်လို့ PSLF TNL ကဆိုပါတယ်
ရှမ်းပြည်နယ်တောင်ပိုင်းမှာရှမ်းတပ်နှစ်တပ်ကစစ်ရေးစတိုက်တင်းမာနေတာကြောင့်နေရက်မပြောင်းရဲကြသလိုလေယာရဲလည်းမစင်းနိုင်ပဲဒေသခံတွေဟာထိုင်းနယ်စပ်ဘက်ကိုနေစဉ်ရောက်ရှိလာနေပါတယ်ရှမ်းပြည်တောင်ပိုင်းစနင်းတောင်လေချာမိုင်းကင်မိုင်းနောင်ကြည်တီစတဲ့မြို့တွေကကြီးလက်ဒေသခံတွေကထိုင်းနယ်စပ်ဘက်ကိုရောက်လာကြတာဖြစ်တယ်လို့သူတို့တွေကပြောပါတယ်အခုလိုရောက်လာပြီးနောက်အခုစတင်နှစ်မှာတော့ထိုင်းနိုင်ငံချင်းမိုင်ခရိုင်ကွင်းဟိုင်မြို့နယ်တဲကကုန်းကျော်စစ်ဘေးရှောင်စခန်းအနီးထိုင်းမြန်မာနယ်စပ်ဝက်အဝင်းအင်းဖုံးကြီးကျောင်းတိုက်မှာရှမ်းပြည်တောင်ပိုင်းကရောက်လာတဲ့ကိုရင်ငယ်ကျောင်းသား60ရှိနေတာကြောင့်အခုဆိုရင်ကျောင်းသားစုစုပေါင်း100ကျော်ရှိနေပါတယ်
မုံတိုင်းတင့်ပြည်သူတွေကိုတွားရောက်အကူအညီပေးနေတဲ့ပရဟိတဓမ္မတယောက်ဖြစ်သူစာရေးဆရာဝေဟင်အောင်ကိုမေလ23ရက်မနက်ပိုင်းမှာစစ်တွေမြို့နယ်အမြင့်ကျွန်းအနီးမှာစစ်ကောင်စီတပ်ကဖမ်းဆီးသွားတယ်လို့မျက်မြင်တွေကပြောပါတယ်။သူနဲ့အတူသူ့သမီးဖြစ်သူအပါဝင်လူငယ်တချို့လည်းပါဝင်ပြီးကြောက်တန်းစစ်ဆေးရေးဂိတ်အလွန်အမြင့်ကျွန်းရွာအနီးမှာဖမ်းဆီးခံလိုက်ရတာဖြစ်တယ်လို့ဆိုပါတယ်။သူတို့ကိုဘာကြောင့်ဖမ်းဆီးသွားတယ်ဆိုတာမသိရသေးသလိုဘယ်နေရာမှာဖမ်းဆီးထိန်းသိမ်းထားတယ်ဆိုတာလည်းမသိရသေးဘူးလို့သူရဲ့လုတ်ဖော်ကင်ဖက်တွေကပြောပါတယ်လူငယ်စာရေးဆရာဆရာဝေရင်အောင်က2018ခုနှစ်ဇန်နဝါရီလ3ရက်လဲရတိတောင်မြို့နယ်မှာလုတ်တဲ့ရခိုင်အချုပ်ချာအာဏာကျဆုံးနေ့ဟောပြောပွဲမှာလက်နက်ကင်ဒေါ်လာရင်းနဲ့ပတ်သက်တာထည့်တွင်ဟောပြောတယ်လို့ဆိုပြီးဒေါက်တာအေးမောင်နဲ့အတူဖမ်းဆီးခံရသူလည်းဖြစ်ပါတယ်
ကချင်ပြည်နယ်တနိုင်းလေတူလမ်းပိုင်းရှိနန့်ဖြက်ရွာနဲ့တိန်ကောက်ရွာကဒေသခံတွေကိုစစ်ကောင်စီတပ်ကလူသားတိုင်းအဖြစ်ဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။မေလ23ရက်နေ့ကတနိုင်းဘက်ကိုတက်လာတဲ့စစ်ကောင်စီစစ်ကြောင်းကမိသွေးဖုတ်လုပ်ငန်းလုပ်ကင်ကြတဲ့ဒေသခံ၄ယောက်ကိုဖမ်းဆီးခေါ်ဆောင်သွားတာဖြစ်တယ်လို့ဒေသခံတယောက်ကပြောပါတယ်။ဒေသခံတွေကိုလူသားတိုင်းကအဖြစ်ဖမ်းဆီးခေါ်ဆောင်သွားတဲ့စစ်ကောင်စီစစ်ကြောင်းဟာတနိုင်းအခြေဆိုင်ခလာယာ290တပ်ဖြစ်ပြီးအဲ့ဒီစစ်ကြောင်းမှာအင်အား80ခန့်ရှိတယ်လို့ဒေသခံတွေကပြောပါတယ်သူတို့ဟာကချင်လွတ်လပ်ရေးတပ်မတော် KIA ရဲ့ခြုံခိုတိုက်ခိုက်မှုကိုခံရမှကြောက်တဲ့အတွက်ဒေသခံတွေကိုလူသားတိုင်းအဖြစ်ဖမ်းဆီးခေါ်ဆောင်သွားတာဖြစ်တယ်လို့ဆိုပါတယ်
ဖလန်းဟာခါကြမှာပျောက်ဆုံးသွားတဲ့ဒေသခံ၄ယောက်ရဲ့မိရှို့ခံထားရတဲ့ရုပ်အလောင်းကိုဟာခါမျိုးနီယာလွန်ရွာတဲ့အနီးတီဖိုလန်းကစစ်ကောင်စီတပ်ဖွဲ့စခန်းချတဲ့နေရာမှာမိသားစုဝင်တွေကတွေ့ရှိခဲ့ကြပါတယ်။မေလ22ရက်နေ့မနက်ပိုင်းမှာမိသားစုဝင်တွေကပျောက်နေတဲ့သူတို့၄ယောက်ကိုမိလောင်ကျွမ်းပြီးရုပ်အလောင်းကိုတွေ့ရှိခဲ့တာဖြစ်တယ်လို့မိသားစုဝင်နဲ့နှိဆက်သူတယောက်ကပြောပါတယ်။သူတို့တွေဟာမေလ2ရက်နေ့ကတ
ตีเต็มโยนีมาเจนฮาวงอัตตะ38คนนั้นเนี่ยฮาคาโยนีอูเลียนสะทวนอัตตะ39นั้นเนี่ยอายุรุผิดปีနိုင်ငံကူလက်မှာတက်တန်းတိုးဖို့ဖလားမျိုးကနေဟာခါမျိုးကိုစိုင်ကဲနဲ့တွားခဲ့ကြရာခြုံကျုံရွာနဲ့ဟာခါအကြာစစ်ကောင်စီစခန်းချတဲ့နေရာအနီးတဝိုက်မှာပျောက်ဆုံးသွားတာဖြစ်ပါတယ်
တနင်္သာရီတိုင်းအခြေဆိုင်ဘူမှုတမော့ချန်ဦးစီးတဲ့ MSDF မွန်ပီကကွေတပ်ဖွဲ့ဝင်တွေပျောက်ဆုံးနေတာသုံးပတ်ကြာလာပြီဖြစ်ပေမဲ့ဒီနေ့အချိန်ထိမတွေ့သေးဘူးလို့ပြောပါတယ် MSDFတပ်ဖွဲ့ဝင်၁၁ယောက်ဟာလမ်းခရီးမှာအေဘီလ၃၀ရက်နေ့ကနှစ်ကြိမ်ချောင်းမြောင်းပစ်ခတ်ခံရတဲ့အတွက်တပ်ခွဲမှုတပ်သား၂ယောက်နဲ့အရက်သားရင်မောင်း၁ယောက်တိစုံခဲ့ပြီးတနတ်မျိုးစုံ၉လက်သိမ်းဆေးခံခဲ့ရတဲ့အပြင်ကြံတပ်ဖွဲ့ဝင်၅ဦးနဲ့ဒီကနေ့အထိအဆက်အသွယ်ပြတ်တောက်နေခဲ့တာဖြစ်ပါတယ်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ
မောင်အေးရနေစုစည်းတင်ဆက်ထားပါတယ်။မေလ၁၄ရက်နေ့ကရခိုင်ပြည်ကိုအားကောက်တဲ့မောခဆိုက်ကလုံမုန်တိုင်းဝင်ရောက်တိုက်ခိုက်ခဲ့တာအခုဆိုရင်တပည့်ကြွာကြာလာပြီဖြစ်ပေမဲ့စိုက်ကောက်စီနဲ့နိုင်ငံတကာအဖွဲ့အစည်းတွေကမုန်တိုင်းသံပြည်သူတွေကိုထိရောက်တဲ့ကူညီထောက်ပံ့မှုတွေမရှိသေးတဲ့အတော့အခကြုံနေကြရတဲ့အကြောင်းပေါက်တော့ဒေသခံတယောက်ကအခုလိုပြောပါတယ်
စားရတဲ့တောင်းရင်မှာပွေလာတာအတိအသေးကောက်ခဲတဲရီကဟောင်းလို့ရှိတယ်။စားရတဲ့တောင်းရင်မှာပွေလာတာအတိအသေးကောက်ခဲတဲရီကဟောင်းလို့ရှိတယ်။စားရတဲ့တောင်းရင်မှာပွေလာတာအတိအသေးကောက်ခဲတဲရီကဟောင်းလို့ရှိတယ်။စားရတဲ့တောင်းရင်မှာပွေလာတာအတိအသေးကောက်ခဲတဲရီကဟောင်းလို့ရှိတယ်။စားရတဲ့တောင်းရင်မှာပွေလာတာအတိအသေးကောက်ခဲတဲရီကဟောင်းလို့ရှိတယ်။စားရတဲ့တောင်းရင်မှာပွေလာတာအတိအသေးကောက်ခဲတဲရီကဟောင်း
ဒီအရှင်စားတောက်နေထိုင်ရတော့အခကြုံနေကြရပြီးထောင်ထဲရှိတဲ့ကျွေးနောတွေလည်းသေဆုံးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။တချို့ရွာတွေမှာဆိုနေအိမ်တွေပျက်စီးခဲ့တယ်လို့သောက်ရေကန်တွေလည်းစားငင်ရေလွှမ်းမှုခံခဲ့ရတယ်တော့သောက်ရေလည်းအခကြုံနေရတယ်လို့ငဝစေကြည့်ရွာသားတယောက်ကပြောပါတယ်။
ရွာအစံပေါ်ကကြရတဲ့အင်တွေကတော့အင်ရလောက်ပဲကြံခဲ့တယ်။တချို့လူတွေကအိတ်ဖုနေရာတော်မရှိဖြစ်နေကြပါတယ်။တောက်တုံးကြီးကတော့စားငံရေဝင်သွားတဲ့အတွက်နေဆက်ရရွာတွေကနေသွားခတ်ပြီးတုံးနေကြရတယ်။ဟွန်ဒါရှိတဲ့သူတွေကြတော့ပုံသားကျွန်းဘက်ကိုသွားပြီးခတ်နေကြပါတယ်။မုံတိုက်သားပြည်သူတွေကိုကူညီဖို့အတွက်အိန္ဒိယအပါဝင်တခြားနိုင်ငံတွေနဲ့လူရှံတွေကလူတန်းထားတဲ့ပစ္စည်းတွေကိုစိုက်ကောက်စီက
ခံတယောက်ကပြောပါတယ်လာရှိအချိန်မှာမုံတိုက်တန့်ပြည်သူတွေကိုဒေသခံဘုရားဟိတအဖွဲ့တွေကကူညီနေပေမဲ့လိုအပ်ချက်တွေအများကြီးရှိနေတဲ့အတော့နိုင်ငံတကာအဖွဲ့အစည်းတွေနဲ့အစိုးရကအလျောင်းအမြန်ကူညီပေးဖို့လိုတယ်လို့မြေပြင်မှာသောရောက်ကူညီပေးနေသူတွေကပြောပါတယ်
ဆက်ပြီးတော့အင်အားပြင်းမိုခါဆိုင်ကလုံးမုန်တိုင်းကြောင့်ချင်းပြည်နယ်မှာလည်းထိခိုက်ပျက်စီးမှုစီးရင်တွေတိုးလာနေပြီးအခုဆိုရင်လူနေအိမ်ခြေ 3,000 နီးပါးလောက်ပျက်စီးခဲ့ပြီလို့ဆိုပါတယ်မုန်တိုင်းသင့်ဒေသတွေမှာကူညီထောက်ပံ့မှုတွေကတော့မရရှိသေးဘူးလို့လည်းဆိုကြပါတယ်အကြောင်းဆုံးကိုတော့ကိုရောဘတ်ကစုစည်းထားပါတယ
်မုန်တိုင်းဟာမေလ14ရက်နေ့ကရခိုင်ပြည်နယ်ကိုဗဟုပြုဖြတ်ကျော်ဝင်ရောက်တိုက်ခတ်ခဲ့ပြီးချင်းပြည်နယ်ဘက်ကလည်းတနအီမိုင်90ကနေမိုင်80အထိတိုက်ခတ်ခဲ့တာဖြစ်ပါတယ်မြို့နယ်မြို့နယ်ရှိတဲ့ချင်းပြည်နယ်မှာမူခါဆိုင်ကလုံးမုန်တိုင်းကြောင့်တွန်းဆာမြို့နယ်ကလွယ်ပြီးကြံမြို့နယ်ရှစ်မြို့နယ်မှာထိခိုက်ပျက်စီးမှုအကြီးအကျယ်ရှိခဲ့ပြီးမေလ23ရက်နေ့ထိစရင်အရာချင်းပြည်နယ်တဝမ်းလုံးမှာလူနေအိမ်2,900ကျော်ပျက်စီးခဲ့တယ်လို့ဂျာကာလာချင်းမျိုးသားတိုင်ပင်ခံကောင်စီ ICNCC ကတဘာပတိအဖွဲ့ဝင်စလိုင်းအိုက်ဇက်ခင်ကပြောပါတယ
်အများစုကတော့အမိုးလန်တာများတယ်ပေါ့နော်နိုင်ငံနဲ့ပွင့်သွားတယ်ဒါတွေများပါတယ်တအိမ်လုံးကျွတ်ပြီးတော့နော်လန်ထွက်သွားတဲ့ဟာမျိုးလွင့်သွားတဲ့ဟာမျိုးအဲ့ဒါတော့ဟိုနည်းတယ်ပေါ့လေသို့တော်လည်းပဲ ဒီအမိုးလန့်သွားတယ်နောက်ပြီးတော့အကတွေပြုတ်သွားတယ်ဆိုတာမျိုးဖြစ်တဲ့အခါမှာဟိုလူတွေကပြန်နေထိုင်လို့တော့မရတော့ဘူးပေါ့နော
်မူခါဆိုင်ကလုံးမုန်တိုင်းကြောင့်ချင်းပြည်နယ်မှာမတူပီမင်းတပ်ပလဲဝနဲ့ကံပလက်မြို့နယ်တို့ဟာထိခိုက်ပျက်စီးမှုအများဆုံးကြုံခဲ့ရပါတယ် ICNCC ရဲ့စာရင်းအရမတူပီမြို့နယ်မှာအင်ချီ1200ကျော်မင်းတပ်မြို့နယ်မှာ600ကျော်ပလဲဝမြို့နယ်မှာ400ကံပလက်မြို့နယ်မှာ200ကျော်ဟာခါမြို့နယ်မှာ100ကျော်ဖလန်းမြို့နယ်မှာ100တီးတိမ်မြို့နယ်မှာ51အိမ်နဲ့ထန်တလာမြို့နယ်မှာ41အိမ်စုစုပေါင်းအင်ချီ2800ကျော်ပျက်စီးခဲ့ပြီးတွန်းဆန်မြို့နယ်မှာတော့အပျက်စီးမရှိဘူးလို့ ICNCC ကဆိုပါတယ်။ဒါအပြင်ချင်းပြည်နယ်တဝမ်းလုံးမှာစာတင်ကျောင်း185ကျောင်းဘာသာရေးအဆောက်အအုံ102ခု၊ကျန်းမာရေးအဆောက်အအုံ12ခု၊စပကြီ259ခု၊ခန်းမဆောင်6ခုလို့ပျက်စီးခဲ့ပြီးကျွဲနွားနော်နောက်အကောင်50၊ကြက်ဘဲ13ကောင်နဲ့ဝက်စိတ်6ကောင်တည်ဆုံးခဲ့တယ်လို့ဆိုပါတယ်။ချင်းပြည်နယ်ကမုံတိုင်းတင့်ပြည်သူအများစုဟာဒီနေ့အချိန်ထိအရက်ဖက်အဖွဲ့စည်းကနေတော်လကောင်းအန်ယူဂျီအစိုးရဖက်ကနေတော်လကောင်းတဆုံတရာကိုငီထောက်ဖတ်မှုရရှိတာမျိုးမရှိသေးဘူးလို့မုံတိုင်းကြောင့်ထိခိုက်ပျက်စီးမှုအခြေအနေကိုစာရင်းပြုစုနေတဲ့ကံပလက်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတယောက်ကပြောပါတယ
်ဒီဘယ်မှာပြောရတော့ဒီကိုကြီးကပိုးရဖွင့်ကြည့်ရမရှိသေးဘူးခင်ဗျာဘာမှမရှိသေးတာဒီမျိုးပြပါကြတော့ဘာမရသေးဘူးဒီထိခိုက်တဲ့ဇီးမျိုးကတော့အယားများနေတယ်တနေ့ကျွန်တော်တို့ဒီခုတော်တော်စီဟုကျွန်တော်တို့ဒီ NGO ရဲ့ NGO ရဲ့ NGO ကြီးရဲ့ဆက်ဆက်ခါရောပေါ့ကျွန်တော်တို့ဒီတစ်ခုမှတော့ဒီနေ့ထိရတော့အရက်ပတ်ပုံစံချင်းမရှိသေးဘူး
ယခုလက်ရှိအနေထားမှာတော့မူခါဆိုင်ကလုံးမုန်တိုင်းဘေးတင့်မြို့နယ်တွေအတွက်ပျက်စီးသွားတဲ့လူနေအိမ်နဲ့အဆောက်အုံတွေပြန်လည်ပြုပြင်ဖို့အိမ်မိုးတွပြအိမ်ရိုက်တံမိုးကာတာလပတ်စပကြီပျက်စီးသွားတဲ့ဒေသတွေအတွက်ဆန်ရိတ်ခါအခြေခံစားတောက်ကုန်နဲ့စေဝါးတွေလည်းကူငင်ထောက်ပံ့ဖို့အရေးပေါ်လိုအပ်နေတယ်လို့ဆိုကြပါတယ်စစ်ကောင်စီအနေနဲ့ချင်းပြည်နယ်မှာဖုန်းလိုင်းအင်တာနက်လိုင်းတွေဖြတ်တောက်ထားတဲ့အပြင်လေကြောင်းနဲ့မြေပြင်ထိုးစစ်ဆင်မှုတွေပြုတ်လုလာနိုင်တဲ့အတွက်မုန်တိုင်းတင့်ပြည်သူတွေကိုကူငင်ထောက်ပံ့ရေးပိုင်းမှာအခက်ကြုံနေရတယ်လို့ဂျာကာလာချင်းမျိုးသားတိုင်ပင်ခံကောင်စီကပြောဆိုပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါ
ရှမ်းပြည်မြောက်ပိုင်းလာရှိုးမြို့မှာတအန်းတက်တီအန်လီနဲ့စစ်ကောင်စီတပ်တို့အကြားမေလတတ္တရအပတ်မှာတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့ပါတယ်ဖလန်ဟခါကြားမှာပျောက်ဆုံးသွားတဲ့ဒေသခံ၄ယောက်ရဲ့မိရှုခံထားရတဲ့ရုပ်အလောင်းကိုစစ်ကောင်စီတပ်ဖွဲ့စခန်းချတဲ့နေရာမှာပြန်လည်တွေ့ရှိခဲ့ကြပါတယ်
တော်ရရှင်တွေခုနားဆင်နေကြတာကတော့နေဆက်ဒေတာအတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအာမီပ
ါ။ဒါကတော့တိုင်းရင်းသားဒေတာတွေမှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဖြစ်ပျက်ခဲ့တဲ့အဖြစ်အပျက်တွေနဲ့သတင်းအချက်အလက်တွေကိုစူးစီးတင်ပြတဲ့တိုင်းရင်းသတင်းလောအစီအစဉ်ဖြစ်ပါတယ်။ဒီအစီအစဉ်ကို FEVR Fever အဖွဲ့ကနေပြီးတော့စူးစီးတိဖြတ်တင်ဆက်တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းအကျဉ်းချုပ်တွေကိုတော့ဒေါခင်မျိုးသက်ကပြောပြပါအောင်မယ
်။မြန်မာနိုင်ငံနဲ့ရွန်ဂျာဒုက္ခသည်တွေကိုခိုလုံခွင့်ပေးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကမူခမုံတိုင်းတန်ခံရတဲ့ဒေသတွေအတွက် EU ဥရောပသမဂ္ဂကအရေးပေါ်အကူအညီဖြစ်တဲ့ယူရိုငွေ2သန်းခွဲဒေါ်လာအဖြစ်1.8သန်းပေးရမယ်လို့ဥရောပကော်မရှင်ကအကြံပေးနေမှာကြေညာလိုက်ပါတယ်။ငွေကြေးအမြင့်အစွန်းများတဲ့မုဒ္ဒမကန်းလွန်ဒေတာကယရနာသဘာဝဓာတ်ငွေစီမံကိန်းမှာအကြီးဆုံးအစုရှယ်ယာပိုင်ဆိုင်ထားတဲ့ကုမ္ပဏီဟာကနေဒါနိုင်ငံကဖြစ်နေတယ်လို့တိုရန်တိုစတာသတင်းစာကနေဖော်ထုတ်ရေးသားပါတယ်။ဒါဟာမြန်မာအာဏာသိမ်းအစိုးရအပေါ်မှာကနေဒါအစိုးရရဲ့ပိတ်ဆို့အရေးယူမှုမူဝါဒတွေပြန်ပြီးတုံ့တက်ဖို့အတွက်ညွှန်ပြနေတယ်လို့လည်းပြောပါတယ်။နိုင်ငံတော်တန်ခါမဟာနာကအဖွဲ့ဥက္ကဋ္ဌဆရာတော်တန်ခါရာဇာသာသနာပိုင်နဝမမြောက်ဗမောဆရာတော်ဖျားကြီးဥက္ကုမာရပြည်ဝန်တဟာမေလ25စက်တပြိညာမှာပြန်လည်တော်မူသွားပါပြီပြန်လည်တော်မူချိန်မှာတက်တော်က64နှစ်အရွယ်ရှိပြီဖြစ်ပါတယ်ဆရာတော်ဟာကျမ်းပေါင်းများစွာကိုပြုစုခဲ့တယ်လို့အပြည့်ပြည့်ဆိုင်ရာထေရဝါဒဗုဒ္ဓသာသနာပြုတက္ကသိုလ်မှာလည်းဒုတိယပမောက္ခအချုပ်ဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်ယူကရိန်းတပ်တွေနဲ့အမေရိကန်ကပေးတဲ့စစ်လက်နက်ပစ္စည်းတွေကိုရုရှားပိုင်နဲ့တိုက်ခိုက်ချိန်မှာမသုံးဖို့အတွက်အမေရိကန်အစိုးရကအရင်ကတည်းကပန်ကြားနေတာဖြစ်ကြောင်းအမေရိကန်ပူးတဲ့စစ်ဦးစီးချုပ်မြောက်အဖွဲ့အကြီးအကဲဗိုလ်ချုပ်ကြီးမတ်ခ်မီလီကချက်တဲ့ပရင်းနေသတင်းစာရှင်းလင်းပွဲမှာပြောပါတယ
်။တရင်အချင်းချုပ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာဖြစ်ပါတယ်။ဒီကနေ့မနေ့ပတ်အတန်းနဲ့အစီအစဉ်တွေကို ထုတ်လွှင့်နိုင်မှုတာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်အတန်ပန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဇူဘဲအတိုင်းနဲ့ရော့ဘက်ကလင်းတို့ဖြစ်ပါတယ်ဗီအိုရဲ့တောက်ကြနေမနေ့ပတ်အတန်လွှင့်အစီအစဉ်တွေလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်ကျွန်တော်တို့ရဲ့အတန်လွှင့်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်တဲ့ကျေးဇူးတူးတင်ပါတယ်တောက်တာရ
This program has come to you from the Voice of America, Washington.